Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ2022ခုနှစ် April 10ရက်နေ့အင်္ဂါနေ့မနက်ဖက်တန်လွင့်စီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ဖက်တန်လွင့်စီစဉ်နေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့တန်လွင့်စီစဉ်နေထဲမှာသတင်းတွေကိုဥစွာတင်ပြပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်တိုက်ပွဲတွေကြောင့်အုံအိတ်ဆွန်ကထွက်ပြေးရသူ6သိန်းကျော်ရှိသွားပြီးလူသားချင်းစာနာမှုအခြေအနေတွေပိုဆိုးလာနေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးနေစဉ်ယူကရိန်းမှာအပြစ်ခတ်ရစဲရေးလှုပ်ထားမှာမဟုတ်ဘူးလို့ရုရှားနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။ပါကစ္စတန်မှာလည်းဝန်ကြီးချုပ်အသစ်ဂျန်သစ္စာကြေညာဆိုပါတယ်။ဆားတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့
ကျွန်တော်ကြည့်ချက်တာကြားတယ်ဟိုအမကျွန်တော်ကြားတာကိုချွတ်ချွတ်လို့ကြားတယ်အဲဒီကဒီမှာဒီရက်ဘင်းရင်တော်လာရင်တော့ညာပဲချက်မှာတက်နေရစီပါတယ်
ပြည်ကရနေကမန္တလေးနဲ့ရန်ကုန်ဘက်မှာဖောက်ခွဲမှုနဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်တဲ့ခါမှာမကြာမီပဲပြည်စုံကနောက်တော့တာဆင်ရပါမယ်။အဲဒီနောက်မှာတော့ပောက်ကွဲစီရတဲ့လက်နက်တွေနဲ့အရသားတွေနေထိုင်ရာတွေကိုမတိုက်ခိုက်ဖို့ကုလသမဂ္ဂမှသဘောတူညီချက်အသစ်တစ်ခုမကြာမီထွက်ပေါ်လာဖို့ရှိနေပါတယ်။ယူကရိန်းစစ်ပွဲကြောင့်ဂျုံစည်းတွေလည်းတက်တော့ပါတယ်။စားတဲ့သတင်းပေးပို့ချက်နဲ့သတင်းဆောင်မတွေအပြီးမှာတော့စီးပွားရေးကန္တာဘလော့ဂါတွေပြောသမျှနဲ့တက်တဲ့အောင်အစီအစဉ်တွေကိုဇက်တိုက်ထုံးလင်းပေးဖို့စီစဉ်ထားပါရခင်ဗျာအခုတော့ကျွန်တော်တို့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တို့ကပြောပြပါရမယ
်ရုရှားဟာယူကရိန်းအရှေ့ပိုင်းဒေသမှာနောက်ထပ်ထိုးစစ်ဆင်နွှဲဖို့အတွက်ဆက်လုပ်လာနိုင်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီရဲ့သတိပေးချက်မတိုင်ခင်မှာပဲရုရှားကသူတို့ဟာယူကရိန်းရဲ့လေကြောင်းကာကွယ်ရေးစနစ်အများအပြားကိုဖျက်ဆီးပစ်ခဲ့တယ်လို့တနင်္လာနေ့မှာပြောကြားလိုက်ပါတယ်အခုလိုရုရှားရဲ့ပြောကြားချက်ကိုအတိမပြုနိုင်သေးပေမဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဗိုလ်ချုပ်အီဂေါ်ခိုနာရှန်ကော့ဖ်ကတနင်္ဂနွေနေ့မှာယူကရိန်းတောင်ပိုင်းဒနီပရိုမြို့ပြင်ဒေသတွေကလောင်ချာ၄ခုကိုရုရှားစစ်တပ်ကနေပယ်ထိန်တဲ့မစ္စိုင်းဒုံးနဲ့ပစ်ခတ်ဖျက်ဆီးလိုက်တယ်လို့မိုက်ကိုလက်ဖ်နဲ့ခါကီယက်ဒေသတွေကကာကွယ်ရေးစနစ်တွေကိုပါပစ်ခတ်ခဲ့တယ်လို့ပြောပါတယ်ရုရှားရဲ့မစ္စိုင်းဒုံးတွေကိုပစ်ချဖို့အတွက်လိုအပ်တဲ့လက်နက်ကိရိယာအပါအဝင်စီးရဲအကူအညီတွေထပ်ပြီးပေးကြဖို့ယူကရိန်းသမ္မတဇယ်လင်စကီကအမေရိကန်နဲ့သူ့မဟာမိတ်တွေပန်ကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲရုရှားတပ်တွေဟာယူကရိန်းအရှေ့ပိုင်းမှာအင်အားတိုးမြင့်ဖို့အတွက်ကြိုးစားတဲ့အနေအထားတွေတွေ့လာနေရတယ်လို့အမေရိကန်ပန်တဂန်စစ်ဌာနချုပ်ကတနင်္လာနေ့မှာပြောပါတယ်။ရုရှားတပ်တွေကိုယူကရိန်းမြောက်ပိုင်းကနေဘယ်လာရုစ်နိုင်ငံနဲ့ရုရှားဘက်ကဗလီယော့ဖ်ကီမြို့ကိုဆဲလွတ်နေတာတွေ့ရပြီးအခုခါမှာအဲ့ဒီတပ်တွေကိုယူကရိန်းအရှေ့ဘက်ကိုပို့နေတာတွေ့ရတယ်လို့လည်းပြောပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားပေါ်အိန္ဒိယဘက်ကပြက်ပြက်သားသားဆောင်ရွက်ဖို့အတွက်အမေရိကန်ကတွန်းအားပေးနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဟာတနင်္လာနေ့မှာအွန်လိုင်းကနေတွေ့ဆုံခဲ့ကြပါတယ်
။ The United States and India are going to continue our close consultation on how to manage the stabilizing effects of this Russian war.
အမေရိကန်နဲ့အိန္ဒိယကနိုင်ငံအနီးကတိုင်းပြည်တွေနဲ့ဆက်လုပ်ဆောင်မှာဖြစ်တယ်လို့လက်ရှိရုရှားစစ်ပွဲရက်ခတ်မှုတွေတည်ငြိမ်လာအောင်ဘလို့စီစဉ်ကြမယ်ဆိုတော့ကိုပါဆွေးနွေးမှာဖြစ်ကြောင်းသမ္မတဘိုင်ဒန်ကပြောတော်တော့ပါဒါအပြင်ဆွေးနွေးပွဲမှာအိန္ဒိယအနေနဲ့ရုရှားစီကရေနံလောင်စာစွန့်ရင်ကိုတိုးပြီးမဝယ်ဖို့သမ္မတဘိုင်ဒန်ကပြောခဲ့တယ်လို့အမေရိကန်အနေနဲ့အိန္ဒိယမှာတခြားစွန့်ရင်တွေပါရလာအောင်အတွက်ကူညီဖို့အသင့်ရှိတယ်လို့ပြောကြားခဲ့ကြောင်းလည်းသမ္မတအင်ဖြူပြောခွင့်ရဂျန်ဆာဂီကပြောပါတယ်ရုရှားတပ်တွေဆုတ်ခွာသွားပြီးနောက်ပိုင်းအရသာအများပြားတိုက်ဆုံမှုနဲ့ပတ်သက်ပြီးအထူးစိုးရိမ်ရာကြောင်းအိန္ဒိယဝန်ကြီးချုပ်ကပြောကြားခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြောကြားစဉ်မှာသူ့ကိုယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့ဆွေးနွေးဖို့ပါအကြံပြုခဲ့ကြောင်းလည်းပြောပါတယ်။ယူကရိန်းကိုကျူးကျော်ထိုးစစ်ဆင်နေတဲ့ရုရှားနဲ့ပတ်သက်ပြီးအိန္ဒိယဘက်ကဘာမှမပြောမဆိုကြားနေလုံနေတာအတွက်အမေရိကန်ဘက်ကစိုးရိမ်မှုတွေတိုးလာနေပေမဲ့ရုရှားကတော့အိန္ဒိယကိုချီးကျူးနေတာဖြစ်ပါတယ်။ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲအတွင်းအကြမ်းဖက်မှုတွေတိုးလာနေချိန်မှာပဲယူကရိန်းအမျိုးသမီးတွေနဲ့ကလေးငယ်တွေပေါ်မှာလိင်မှုအကြမ်းဖက်မှုအဓမ္မပြုချက်မှုနဲ့လူကုန်ကူးမှုအန္တရာယ်တွေတိုးလာနေတယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒီလိုကျူးလွန်မှုတွေရှိကြောင်းဆက်ဆွဲပြောကြားချက်တွေအတွက်တရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရှိလာစေရတဲ့ဒီကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ရမှာဖြစ်ကြောင်း ကုလသမဂ္ဂအမျိုးသမီးရေးရာအမှုဆောင်ဒါရိုက်တာဆိုင်မန်ဘဟော့စ်ကလုံခြုံရေးကောင်စီမှတင်ပြခဲ့တာဖြစ်ပါတယ်။လူအစုလိုက်ဥယျာဉ်ရွှေ့ပြောင်းနေရချိန်မှာစစ်မှုမထမ်းမနေရအမိန့်ကြောင့်စစ်မှုထမ်းရသူတွေနဲ့ခြေစမ်းစစ်သားတွေအများအပြားရှိလာနေတာ။နောက်ယူကရိန်းအရသားတွေပေါ်မှာရက်ဆက်စွာပြုမှုဆက်ဆံတာတွေကအခုလိုအန္တရာယ်တွေအမြင့်ဆုံးအနေထားရောက်လာနိုင်ကြောင်းပြသနေတာဖြစ်တယ်လို့လည်းပြောပါတယ်။ဒါအပြင်အခုချိန်မှာယူကရိန်းကနေစစ်ဆောင်ထွက်ပြေးချင်သူတွေပိုးပြီးတိုးလာနေတဲ့အတွက်လူကုန်ကူးမှုအန္တရာယ်ဟာတိတ်ကြီးလာနေတယ်လို့လည်းဘဟော့စ်ကပြောပါတယ်။အထူးသဖြင့်အမျိုးသမီးငယ်တွေနဲ့အောက်ထိန်သူမပါတဲ့ဆယ်ကျော်သက်တွေအတွက်အထူးအန္တရာယ်ရှိနေတာကြောင့်ကမ္ဘာနိုင်ငံအလုံးအနေနဲ့လူကုန်ကူးမှုတားဆီးတိုက်ဖျက်ရေးကိုတိုးမြှင့်ဆောင်ရွက်ကြဖို့လည်းပန်ကြားလိုက်ပါတယ်။ယူကရိန်းမှာရုရှားရဲ့ထိုးစစ်ဆင်မှုတွေကိုနောက်လာမယ့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်ရန်နာပေးမှာမဟုတ်ဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းနဲ့ပြုလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာထင်သလောက်တိုးတက်မှုမြန်မြန်မရဘူးလို့ရုရှားအရာရှိတွေကပြောသလိုရုရှားတပ်တွေကယူကရိန်းမှာစစ်ရာဇဝတ်မှုတွေမကျူးလွန်ဘဲနဲ့ကျူးလွန်နေတယ်လို့စွပ်စွဲပြီးငြိမ်းချမ်းရေးဆွေးနွေးပွဲကိုအနောက်နိုင်ငံတွေကလမ်းလွဲအောင်လုပ်နေတယ်လို့လည်းဆွဆွဲပြောဆိုခဲ့ပါတယ်။ဒါအပြင်ရုရှားအနေနဲ့ယူကရိန်းနဲ့ဆက်ပြီးဆွေးနွေးစရာအကြောင်းမမြင်ကြောင်းဒါပေမဲ့ဆွေးနွေးပွဲတွေပြန်ပြီးလုပ်လာမယ်ဆိုရင်လည်းရုရှားဘက်ကစီးတိုက်ခိုက်မှုကိုရပ်ဆိုင်းထားမှာမဟုတ်ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့ဖ်ကရုရှားအစိုးရရုပ်သံမေးမြန်းခန်းမှာပြောကြားခဲ့တာဖြစ်ပါတယ်။နှစ်ဖက်ကြားဖေဖော်ဝါရီလကုန်ပိုင်းပထမအကြိမ်ဆွေးနွေးပွဲပြုလုပ်ချိန်ကစီးကိုရပ်ဆိုင်းထားဖို့အတွက်သမရဗလာဒီမီယာပူတင်ကအမိန့်ပေးခဲ့တာဖြစ်ပေမဲ့အခုခါမှာတော့ရုရှားအစိုးရရဲ့အနေထားကပြောင်းသွားပြီလို့လဲလက်ဗရော့ဖ်ကပြောပါတယ
် VOA American အသံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ပြနေပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအခြေအနေဆုတ်ယုတ်ကျဆင်းလာနေပြီးအထူးသဖြင့်တော့နိုင်ငံအရှိတောင်ပိုင်းနဲ့အနောက်မြောက်ပိုင်းမှာလက်ရှိတိုက်ပွဲတွေကြောင့်အရသားတွေဒုက္ခရောက်နေဆဲဖြစ်ကြောင်းမြန်မာဆန်ရကုလသမဂ္ဂအဖွဲ့ကပြောဆိုထားပါတယ
် Across Myanmar more than 900,000 men, women and children are displaced
ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပေါ်ပေါက်လာတဲ့ပြည်ပခန့်တွေကြောင်းအိုးအိမ်စွန့်ထွက်ပြေးနေရဆဲဖြစ်တဲ့လူပေါင်း 5,600 ကျော်ပါဝင်နိုင်ငံတော်အိုးအိမ်စွန့်ထွက်ပြေးရသူအမျိုးသားအမျိုးသမီးနဲ့ကလေးငယ် 9,000 ကျော်ရှိနေပါတယ်မြန်မာနိုင်ငံတွင်းကနေလူပေါင်း 35,900 တို့ကတော့အိန္ဒိယနိုင်ငံတွေကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကခန့်မှန်းထားကြောင်းကုလသမဂ္ဂအထူးမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်အကူအညီပေးဖို့လိုအပ်သူစံချိန်တင်အရေးအတွက်ဖြစ်တဲ့လူပေါင်း 6.2 တန်းကိုကူညီနိုင်ရေး 2022 ခုနှစ်အတွက်လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်အတွက်ရန်ပုံငွေဒေါ်လာ126တန်းလိုအပ်နေကြောင်းဒီကနေ့အချိန်ထိ400ခန့်နှုန်းပဲထည့်ဝင်ထားသေးကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောပါတယ်ပါကစ္စတန်လွှတ်တော်ကရှာဖက်ရှာရစ်ကိုနိုင်ငံရဲ့ဝန်ကြီးချုပ်တဲ့အဖြစ်တနင်္လာနေ့မှာရွေးကောက်တင်မြှောက်လိုက်ပါပြီ။အတိုက်ခံတွေကအယုံကြည်မရှိအဆိုကိုမဲခွဲပြီးအရင်ဝန်ကြီးချုပ်အီမရန်ခန်ကိုဖြုတ်ချပြီး၄နှစ်နီးပါးကြာသူ့ရဲ့ညွန်ပေါင်းအစိုးရအဆုံးသတ်သွားပြီးနောက်တနေ့မှာပဲအခုလိုဝန်ကြီးချုပ်တဲ့ကိုတင်မြှောက်တာဖြစ်ပါတယ်။လွှတ်တော်အမှတ်342ဦးရှိတဲ့အောက်လွှတ်တော်ဖြစ်တဲ့အမျိုးသားလွှတ်တော်မှာရှရစ်ကထောက်ခံမဲ154မဲရရှိခဲ့ပြီးဒါဆိုရင်အနိုင်ရဖို့လိုအပ်တဲ့ထောက်ခံမဲထက်2မဲအသာရတာဖြစ်ပါတယ်ဒီနောက်မှာတော့ယာယီသမရဆက်ဒစ်ဆန်ဂျရာနီထံမှကျန်းသက်စာချိန်ဆိုပါတယ်ဒီဆွဆွဲချက်တွေဟာမမှန်ဘူးလို့ပြောဆိုပြီးအမေရိကန်ဘက်ကပိတ်ချထားပါတယ်ပါကစ္စတန်အတိုက်ခံတွေဘက်ကလည်းဒီဆွဆွဲချက်တွေကိုညှင်းပါတယ်PDI ပါတီဝင်တဦးဖြစ်တဲ့လွှတ်တော်ဒုတိယဥက္ကဋ္ဌကာစင်ရှာဆူရီကအရင်ဝန်ကြီးချုပ်ခံကိုဖြုတ်ချမှုမှာပ ပြည်ပပယောဂပါတယ်လို့ဆွဆွဲပြီးတနင်္လာနေ့မှာလုပ်တဲ့ဝင်ကြီးချုပ်ရွေးကောက်ပွဲကိုဥဆောင်ကျင်းပဖို့ညှင်းဆန်ခဲ့ပါတယ်အင်ဒိုနီးရှားသမ္မတရွေးကောက်ပွဲကို2024ခုနှစ်မှာကျင်းပဖို့ရှိနေတာကနေရွှေ့ဆိုင်းနိုင်တဲ့ဆိုတဲ့အတိမပြုတ်နိုင်တဲ့သတင်းတွေထွက်လာပြီးနောက်တနင်္လာနေ့မှာနိုင်ငံတော်အကြောင်းသားထောင်ချီဆန္ဒပြကြပါတယ်ကျေကောက်ပွဲကိုဆိုင်ငံ့လိုက်ရင်သမ္မတဂျိုကိုဝီဒိုဒိုအနေနဲ့ယာရုတတန်29ကျော်လွန်ပြီးဆက်လက်တာဝန်ယူသွားနိုင်မှာဖြစ်တယ်လို့ចောင်းသားတွေကပြောပါတယ
်။ကန်စကရန်အဒေဆူဆူကမီလိုနီမိုဒီ
2024အထွေထွေရွေးကောက်ပွဲကိုရွှေ့ဆိုင်မယ်လို့ကြားပါတယ်။အစိုးရဘာတွေလုပ်နေတာလဲလို့ဆန္ဒပြចောင်းသားတူကပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတဝီဒိုဒိုကတော့ကောလာဟလတွေကိုညင်းပါတယ်ဂျာကာတာကလွှတ်တော်အဆောင်ရှင်မှာတော့ရဲတပ်ဖွဲ့ကမျက်ရည်ယိုဘုံတွေနဲ့မိသက်ပိုက်တွေတုံးပြီးဆန္ဒပြပွဲကိုအဆုံးသတ်ဖို့ကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လည်းနိုင်ငံရေးသမားတချို့ကတော့သမ္မတဝီဒိုဒိုယာရုသက်တမ်းတိုးရိပ်ကိုထောက်ခံတဲ့သဘောထားတွေရှိနေတယ်လို့လည်းပြောကြပါတယ်။ COVID-19 ကပ်ဘေးရောဂါကြောင့်အထိနာခဲ့ရတဲ့နိုင်ငံရဲ့စီးပွားရေးကိုပြန်လည်ကုစားရေးသမ္မတအနေနဲ့အချိန်ပိုပြီးလိုအပ်နေတယ်လို့လည်းသူတို့ကပြောဆိုကြပါတယ်ရှင်။ဟောင်ကောင်မှာပိတ်သိမ်းသွားပြီဖြစ်တဲ့ Stan News သတင်းဌာနရဲ့ပင်တိုင်ဆောင်ပါရှင်နဲ့ဝါရင်သတင်းသမားတို့ကိုလှုံ့ဆော်မှုဆွဲချက်နဲ့ဟောင်ကောင်ရဲ့အမျိုးသားလုံခြုံရေးရဲတပ်ဖွဲ့ကဖမ်းဆီးချောင်းရဲတပ်ဖွဲ့နဲ့ဒေသဆိုင်ရာမီဒီယာတွေကပြောပါတယ်လှုံ့ဆော်ရေးသားချက်တွေကိုထုတ်ဝေဖို့ပူပေါင်းချန်စီမှုနဲ့အသက်54နှစ်အရွယ်အမျိုးသားကိုရဲတပ်ဖွဲ့အမျိုးသားလုံခြုံရေးဆိုင်ရာဌာနကဖမ်းဆီးချောင်းနဲ့စစ်ဆေးမေးမြန်းဖို့ထိန်းသိမ်းထားကြောင်းဒေသဆိုင်ရာရဲတပ်ဖွဲ့ကြီးညာချက်မှာပြောဆိုထားပါတယ်။ဖန်ခံရသူအမျိုးသားဟာအလန်ဦးဖြစ်ပြီးသူဟာဝါရင်သတင်းတောက်တူဖြစ်ကြောင်းဟောင်ကောင်တရုတ်တက္ကသိုလ်ကပညာရှင်တဦးလည်းဖြစ်ပြီးမင်းပေါင်နဲ့အခုပိတ်လိုက်တဲ့ Apple Daily တို့အပါအဝင်သတင်းစာတွေမှာပင်တိုင်ဆောင်မတွေရင်းနေသူဖြစ်ကြောင်းဒေသဆိုင်ရာမီဒီယာကဖော်ပြပါတယ်
တဲ့ရင်တွေကိုဒေါကင်မျိုးတက်နဲ့မတ်သိန်ကြီးထိုက်တို့ပြောပြသွားတာပါခင်ဗျာ VO ရဲ့အင်္ဂါနေ့မနက်ဖြန်အတန်းလင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ကျွန်တော်တို့တရင်ပေးဖို့ချက်တဲ့တရင်ဆောင်းပါတွေထုတ်လင်းဖို့အချိန်ကြောက်အောင်လာပါပြီလူနေထူထပ်တဲ့နေရာတွေမှာပောက်ကွဲစီရတဲ့လက်နဲ့တွေအသုံးမပြုဖို့ကုလသမဂ္ဂမှာသဘောတူညီချက်အသစ်တရဆွေးနွေးနေတာပြီးစီအောင်မြင်တော့မှာဖြစ်ပြီးတော့လာမယ့်ဇွန်လဘိုင်းလောက်မှာအပြီးသတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ပြည်ကရေးရသက်တပ်အတွင်းကကုလသမဂ္ဂဥရောပဌာနချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာနိုင်ငံပေါင်း65နိုင်ငံကကိုယ်စားလှယ်ပေါင်း200ကျော်တက်ရောက်ပြီးဆွေးနွေးခဲ့ကြတာပါ VOA သတင်းတော့လီဆာရှလိုင်းဂျနီဗာကနေသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်အကြာမီထွက်ပေါ်လာတော့မယ်ဒီနိုင်ငံတကာသဘောတူညီချက်အသစ်ဟာစစ်ပွဲတွေအတွင်းအရသားတွေအပေါ်ထိခိုက်မှုရှော့ချနိုင်ဖို့အတွက်ပောက်ကွဲစေတတ်တဲ့လက်နက်တွေအသုံးပြုတိုက်ခိုက်တာကိုကန့်သတ်ဖို့ဖြစ်ပါတယ်အဲ့ဒီအထဲမှာလေကြောင်းကနေဘုံကျဲတိုက်ခိုက်တာရော့ကက်ပြောင်းအများအပြားပါပြီးဒရဇပ်ပစ်လို့ရတဲ့ရော့ကက်စနစ်မော်တာလက်နဲ့စတာတွေနဲ့လူနေမျိုးကြီးမျိုးငယ်တွေကိုတိုက်ခိုက်တာတွေကိုတားမြစ်တာတွေပါဝင်ပါတယ်ဒီလက်နဲ့အမျိုးအစားတွေဟာလူသူမရှိတဲ့စစ်မြေပြင်တွေမှာအသုံးပြုဖို့အတွက်ဖြစ်ပါတယ်ဒါတွေကိုလူနေမျိုးရွာတွေလိုနေရာတွေမှာအသုံးပြုတိုက်ခိုက်ခဲ့ရင်သေချေထိခိုက်ပျက်စီးမှုဟာအလွန်ပြင်းထန်ပါတယ်ပောက်ကွဲမှုပြင်းထန်တဲ့လက်နဲ့ကြီးတွေနဲ့မျိုးကြီးမျိုးငယ်တွေကိုပစ်ခတ်တိုက်ခိုက်တဲ့အတွက်နှစ်စဉ်ထောင်းနဲ့တောင်းနဲ့ချီတဲ့အရသားတွေသေချေဒဏ်ရာရပြီးအရဖက်အခြေခံအစာအုပ်တွေပျက်စီးရတယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေစုပေါင်းပါဝင်ဖွဲ့စည်းထားတဲ့နိုင်ငံတကာပောက်ကွဲစေတတ်သောလက်နက်များဆိုင်ရာကွန်ရက် INEW ကအစိုးရခံတင်ပြထားပါတယ်။ဒီအစိုးရခံစာဟာမကြာသေးမီကမှယူကရိန်း၊အီသီယိုးပီးယား၊အီရတ်၊ဂါဇာ၊ယေမင်၊ဆီးရီးယားစားတဲ့နိုင်ငံတွေကနေရရှိတဲ့အချက်အလက်တွေကိုအခြေခံပြီးဖော်ပြထားတာဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေကစစ်ပွဲတွေမှာသေဆုံးဒဏ်ရာရခဲ့သူတွေရဲ့90%ရာခိုင်နှုန်းဟာအရသားတွေဖြစ်ပါတယ်။ဒီလက်နက်တွေကြောင့်သေဆုံးဒဏ်ရာရသူတွေအလွန်များပေမဲ့အခုဆွေးနွေးနေတဲ့သဘောတူညီချက်ပါအချက်အလက်တွေကိုအားနည်းသွားအောင်လုပ်တဲ့နိုင်ငံတချို့ရှိပါတယ်။အဲ့ဒီအထက်မှာဘယ်လ်ဂျီယံ၊ကနေဒါ၊ Israel ၊ Turkey ၊ Britain နဲ့ American ပြည်ထောင်စုလိုနိုင်ငံတွေပါဝင်နေတယ်လို့ပောက်ကွဲစီတတ်တဲ့လက်နက်ဆိုင်ရာကွန်ရက် INEW ကပြောဆိုပါရယ် ပေါက်ကွဲစီတတ်တဲ့လက်နက်တွေအသုံးပြုမှုနဲ့ပတ်သက်ပြီးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာသဘောတူညီချက်တွေရှိထားပြီးအဲ့ဒီသဘောတူညီချက်ပါအချက်တွေကိုသာသဘောတူညီချက်အစ်စ်မှထပ်မံထည့်သွင်းအသုံးပြုဖို့နဲ့ရှိပြီးသားသဘောတူညီချက်တွေထက်ကျော်လွန်ပြီးမလုပ်ဖို့အဲ့ဒီနိုင်ငံတွေကတင်ပြညှင်းဆိုကြတယ်လို့ INEW အဖွဲ့ရဲ့ညှိနှိုင်းဆောင်ရွက်ရေးမှူးလော်ရာဘွိုင်လိုကပြောပါတယ်ရုရှားနိုင်ငံကိုနာမည်တပ်ပြီးပြောဆိုခဲ့ခြင်းမရှိပေမဲ့သဘောတူညီချက်အသစ်မှာဒီထက်ပိုပြီးပါဝင်သင့်တယ်လို့လော်ရာဘွိုင်လိုကပြောပါတယ်
The situation in Ukraine where we're seeing extensive use and widespread use
Ukraine မှာလေကြောင်းကနေဖုံးကျတာမစ္စိုင်းဒုံးတွေအပါအဝင်အပြင်းထန်ပောက်ကွဲစေတဲ့လက်နက်တွေကိုအများအပြားနဲ့ကြဲကြဲပြန့်ပြန့်အသုံးပြုပြီးအဓိကကျတဲ့မြို့ကြီးမြို့ငယ်တွေကိုတိုက်ခိုက်တာကိုမြင်နေရပါတယ်။ဒါကြောင့်ကမ္ဘာနိုင်ငံတွေအနေနဲ့ဒီကိစ္စကိုအလေးနဲ့မထားဘဲမနေနိုင်ကြပါဘူ
း။လူသားချင်းစာနာမှုဆိုင်ရာဌာနတွေဖွင့်လှစ်နိုင်ဖို့ဒီသဘောတူညီချက်ထဲမှာထည့်ဖို့ကိုအီတလီ၊မက္ကဆီကို၊တိုဂို၊နိုင်ဂျီးရီးယား၊ဩစတြေးလျ၊နယူးဇီလန်စတဲ့နိုင်ငံတွေအပါအဝင်နိုင်ငံတချို့ကအလေးအနက်တောင်းဆိုကြပါတယ်။သေချေထိခိုက်ဒဏ်ရာရသူတွေနဲ့ပတ်သက်ပြီးကူညီထောက်ပံ့ရေးကိစ္စတွေကိုဆွေးနွေးနေဆဲဖြစ်ပြီးဘလို့အကူအညီထောက်ပံ့မျိုးမဆိုဒဏ်ရာရသူ၊သေဆုံးသူရဲ့မိသားစုနဲ့ဒဏ်ရာရသူရဲ့မိသားစုတွေပါဝင်သင့်တယ်လို့ INEW ရဲ့အရသားများဆိုင်ရာအကျိုးဆောင်ဌာနမန်နေဂျာအယ်မာတယ်လီဇင်ကပြောပါတယ
် includes that ensuring basic needs are met and
ထိခိုက်ဒဏ်ရာရသူတွေအတွက်ကူညီထောက်ပံ့မှုတွေထဲမှာသူတို့အတွက်အခြေခံလိုအပ်ချက်တွေပြည့်ပြည့်စုံစုံရဖို့လိုပါတယ်အရေးပေါ်ဆေးဝါးကုသမှုရရှိဖို့စရတွေပါဝင်ရပါမယ်ဒါတွေဟာအလွန်အရေးကြီးပါတယ်ကိုယ်လေးအင်္ဂါဆုံးရှုံးသွားသူတွေကိုရုပ်ပိုင်းဆိုင်ရာပြန်လည်ပြုစုပြောထောင်ပေးရပါမယ်စိတ်ပိုင်းဆိုင်ရာနဲ့လူမှုရေးအရကူညီပေးဖို့ဆိုတာကိုအမြဲလိုလိုမိနေတတ်ကြပါတယ်တကယ်တော့ဒီအချက်ဟာအလွန်ရေးကြီးပါတယ်ဒီကိစ္စမျိုးတွေပါဝင်ဖို့လိုအပ်ပါတယ
်ဒီသဘောတူညီချက်အစ်စ်အတွက်ဆွေးနွေးပွဲတန်းမှာရုရှားနဲ့ဆီးရီးယားကမပါဝင်ပါဘူးတရုတ်ကတော့အစောပိုင်းမှာပါဝင်ခဲ့ပေမဲ့နောက်ပိုင်းညှိနှိုင်းဆွေးနွေးမှုတွေမှာပါဝင်ခြင်းမရှိတော့ပါဘူးINEW ကွန်ရက်ကတော့ဂျွန်လာရဲတော့မှာသဘောတူညီချက်နောက်ဆုံးအဆင့်အပိသက်ဆွေးနွေးတဲ့အခါမှာတရုတ်ကိုပါဝင်စေချင်ကြပါတယ်။ဒါကတော့လူနေမျိုးရွာတွေကိုဘုံလက်နက်တွေနဲ့မတိုက်ခိုက်ဖို့သဘောတူညီချက်အစ်စ်အကြောင်းကိုတင်ပြခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့မြန်မာပြည်ဘက်ကအခြေအနေတချို့ကိုတင်ပြပါအောင်မယ်။မန္တလေးမြို့မှာဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ဒါမှထိခိုက်ဒဏ်ရာရသူ2ယောက်ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်တိုင်းဒေသမျိုးနယ်တွေမှာလည်းပြီးခဲ့တဲ့၃ရက်အတွင်းပြစ်ခတ်မှုပောက်ကွဲမှုတွေဇက်တိုက်ဖြစ်ခဲ့သလိုလမ်းမတော်မျိုးမှာပြစ်ခတ်ခံရတဲ့အတွင်းစစ်တပ်ရရှိတယောက်အပြင်းထန်ဒဏ်ရာရရှိခဲ့သလိုအင်အားလမ်းပြစ်ခတ်မှုမှာလည်းဒဏ်ရာရရှိသူတွေရှိတယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောဆိုခဲ့ပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်အစုံကိုမတ်စုမြတ်မွန်ကပြောပြပါလိမ့်မယ်
မန္တလေးတိုင်းချမ်းအေးတာဆန်မြို့နယ်62လမ်းပေါ်မှာဒီနေ့ဧပြီလ17ရက်နေ့အစောပိုင်းတုန်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့တာမှာပောက်ကွဲချိန်လက်မဖြတ်သွားတဲ့အင်စီကားတစ်စီးထိမှန်ခဲ့လို့ကားပေါ်ပါသူတို့ချို့ဒဏ်ရာရခဲ့ပါတယ်62လမ်းပေါ်လမ်း30နဲ့29လမ်းကြားကဖုန်ကြီးကျောင်းဝင်းရဲ့အပြင်ဘက်နားမှာပောက်ကွဲမှုဖြစ်ခဲ့တာလို့မျက်မြင်ဒေသခံတယောက်က VOA ကိုပြောပြပါတယ
်ကျွန်တော်တို့လည်းအိမ်နားမှာဆိုတော့သူတို့ဖြစ်သွားတော့ဒီလူပဲဒီလူပိုင်းကိုထိသွားတယ်ဒဏ်ရာရတော့ကျွန်တော်တရားလောက်တော့နှုတ်ဦးလို့ကြားရတယ်အရှင်မိသားစုသူတို့လည်းနေတော်အောင်ပြီးတော့သူတို့လုံခြုံရေးတော်ယူထားတယ်ဆက်ဆက်ဆက်တော့
ရန်ကုန်တိုင်းတဲကမြို့နယ်တော်တော်များများမှလည်းပြီးခဲ့တဲ့၃ရက်အတွင်းပြစ်ခတ်ဖောက်ခွဲတိုက်ခိုက်မှုတွေဆက်တိုက်ဆိုသလိုဖြစ်နေပါတယ်ကမာရွတ်မြို့နယ်အင်းအားလန်းဘော်ကလုံခြုံရေးဂိတ်တစ်ခုကိုဧပြီ10ရက်တနင်္ဂနွေနေ့အစောပိုင်းတုန်းကတနတ်သမားတချို့ပြစ်ခတ်မှုတွေရှိခဲ့တယ်လို့လမ်းမတော်မြို့နယ်မှာတနင်္ဂနွေနေ့မှာပဲပြစ်ခတ်မှုဖြစ်ခဲ့ပါတယ်လမ်းမတော်ကပြစ်ခတ်မှုမှာစစ်တပ်အရာရှိတယောက်အပါအဝင်၃ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်တယောက်ကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မြင့်ထွန်းကလည်း၂နေရာလုံးမှာဒဏ်ရာရသူတွေရှိခဲ့ပြီးတော့လမ်းမတော်မှာဒဏ်ရာရသူတယောက်ဒဏ်ရာပြင်းထန်တယ်လို့ VOA ကိုပြောပါတယ်လမ်းမတော်မှာပြစ်ခတ်ခံရတဲ့ထဲမှာစစ်တပ်အရာရှိတယောက်ပါတယ်ဆိုတာကိုသူကအတိမပြုတ်တယ်လို့ညင်းလဲမညင်းပါဘူး
လမ်းမတော်မှာဖြစ်တာမှာတော့ကျွန်တော်တို့ဒဏ်ရာတော့ရှိတယ်ဗျ။ဒဏ်ရာတဲ့အဖွဲ့ရှိတယ်၊ပေဆုံးတဲ့အဖွဲ့တော့မရှိဘူး။ဒဏ်ရာသွားတဲ့ဟာရှိတယ်။အင်းအားလည်းကျွန်တော်တို့ဒဏ်ရာသွားတဲ့ဟာရှိတယ်အဲ့လောက်ပါပဲဗျ။ဟောပေးရုံပို့ရတဲ့ဟာရှိတယ်။အဲ့မှာစိုးရင်ရတဲ့စိုးရင်ရဒဏ်ရာရတဲ့လူတွေရှိပါတယ်ဗျ။လမ်းမတော်မှာတော့စိုးရင်ရတယောက်ဒဏ်တဲ့လူတွေတော့မစိုးရင်ရပါလားပါပဲ။လုံခြုံမှုရှိအောင်ဆိုကျွန်တော်တို့ဆောင်ရွက်လျက်ရှိကြ။အဲ့လိုဆောင်ရွက်တဲ့နေမှာကျွန်တော်ဖန်ဆီးရမယ့်နေတွေရှိပါတယ်။ဖန်ဆီးရမှုတွေရှိတယ်ရန်ကုန်မန္တလေးရောပေါ့အခုလုံးမှာတော့ကျွန်တော်ဖန်ဆီးရမှုတွေရှိတယ်အဲဒီဖန်ဆီးရမှုတွေပတ်သက်ပြီးတော့ဒီလိုထောက်ပြနေပါတယ်
တချို့သတင်းတွေထဲမှာတော့တနက်နေ့ပြစ်ခံရသူဟာ လမ်းမတော်မြို့နယ်ကစစ်ဘက်အုပ်ချုပ်ရေးတာဝန်ခံပုံမှုတယောက်ဖြစ်ပြီးတော့တေဆုံးသွားတယ်လို့ဖော်ပြကြပါတယ်။ VOE အနေနဲ့ဒါကိုအတိမပြုနိုင်ပါဘူး။စစ်အုပ်ချုပ်ရေးမြို့နယ်ဖြစ်တဲ့လှိုင်းသာယာမြို့နယ်မှာလည်းတနင်္ဂနွေနေ့ည7နာရီလောက်တုန်းကတနက်ပစ်ခတ်မှုတချို့ဖြစ်ခဲ့ပါတယ်။လှိုင်းသာယာတမာကုန်းသားမှာဖြစ်တဲ့ဒီပစ်ခတ်မှုကိုခက်လန်းလန်းကနေမြင်တွေ့ခဲ့ရတဲ့ဒေသခံတယောက်က VOE ကိုအခုလိုပြန်ပြောပြပါတယ်။
အမောင်လည်းတို့ကအဲဒီလိုတမက်ကြည့်ချက်တိုင်ကြားတယ်ဟိုအမကျွန်တော်အပြင်ကိုကျွန်တော်လမ်းလျှောက်တယ်ကိုထွက်ရတော့မှကြားတာကိုချုပ်ချက်တော့ကြားတယ်အဲဒီဘက်ကြီးကဒီကနေဘင်းနောင်းအောင်လာရင်တော့ညာပဲချက်မှတတ်နေရရှိပါတယ်ဒီချက်ပဲနေရာမတော်လို့ကျွန်တော်မကြားနိုင်ဘူးဖြစ်ခဲ့တယ်ရတော့ဘယ်လောက်ရှိတယ်ဆိုတာ
YGN PDF အဖွဲ့ကလှိုင်းသားရမှာတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့သူတို့ရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားပါတယ်လောက်သမားတွေကိုဖိနှိပ်နေတဲ့လိုင်းသားရဆက်မှုဇုံကဆက်ယုံပိုင်ရှင်တွေလာရောက်စုဝေးစားတောက်တတ်တဲ့နေရာကိုအဓိကထားပြီးလှုပ်ဆောင်ခဲ့တာလို့လည်းဆိုထားပါဗျ။ရန်ကုန်မြို့ရဲကမြို့နယ်တွေဖြစ်တဲ့တွန်တေးကောမှုရွှေပြည်သာလိုင်းသားရအင်းစိန်မင်္ဂလာတုံသုံးခွာလိုင်းကမာရွတ်နဲ့လမ်းမတော်မြို့နယ်တွေမှာဧပြီလ9ရက်တောက်ကြနေ့ကစလို့ပြစ်ခတ်မှုနဲ့ပောက်ကွဲမှုတွေရှိနေတာပါ။အခုလိုပြစ်ခတ်တိုက်ခိုက်မှုတွေအပြင်တကြံပွဲတော်ရဲ့ဤနေချင်းဖြစ်လို့လဲရန်ကုန်တချို့နေရာတွေလုံခြုံရေးတွေပိုချထားတာတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်ရှင
်။ပြီးခဲ့တဲ့ရက်ပိုင်းကရန်ကုန်မန္တလေးမြို့ကြီးတွေအပါအဝင်တချို့နေရာတွေမှာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာတွေနဲ့ပတ်သက်ပြီးတော့မတ်စုမြတ်မွန်ပြောပြသွားတာပါ။အခုဆက်လက်ပြီးတင်ပြပေးမယ့်ဆောင်းပါးတစ်ပုဒ်ကဆိုလို့ရှိရင်တော့ပဋိပက္ခတွေဖြစ်နေတဲ့ရုရှားနဲ့ယူကရိန်းနှစ်နိုင်ငံစလုံးဟာကမ္ဘာပေါ်မှာဂျုံအများဆုံးထုတ်လုပ်တဲ့နိုင်ငံတွေဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲကြောင့်ရုရှားအပေါ်ပိတ်ဆို့တံခါးမှုတွေတိုးမြင့်ချမှတ်လာတာတွေမှာကမ္ဘာဂျုံစည်းတွေလည်းတက်သွားပါတယ်။ဒီလိုတက်သွားတဲ့အတွက်အမေရိကန်လယ်သမားတွေအတွက်ရောဘယ်လိုသက်ရောက်မှုတွေဖြစ်စေပါသလဲ။အမေရိကန်အနောက်ခြမ်းဝိုင်ယိုမီပြည်နယ်ကစကော့စတန်ပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကဆက်လက်ပြောပြပါလိမ့်မယ်
။ဝိုင်ယိုမီပြည်နယ်အရှိတ်ကျန်းအယ်ဘင်မြို့အပြင်ဘက်ကလယ်သမားတွေသူတို့ရိတ်သိမ်းထားတဲ့ပြောင်းတွေကိုဈေးကွက်ထဲတင်ပို့ရောင်းချမဲ့အချိန်ဟာဆောင်းရင်းဂျုံတွေဈေးကောင်းနေခြင်းဖြစ်ပါတယ်။ကမ္ဘာပေါ်မှာဂျုံအများဆုံးတင်ပို့ရောင်းချတဲ့ရုရှားနဲ့ပစ္စမမြောက်အများဆုံးတင်ပို့ရောင်းချတဲ့ယူကရိန်းနိုင်ငံအကြားပြိပက္ခဖြစ်နေတာကြောင့်ဂျုံတွေဈေးတက်နေတာပါ။ဝိုင်ယိုမီပြည်နယ်ဂျုံဆိုင်ပြည်သူများအသင်းဥက္ကဋ္ဌကန်နီထရမင်းကအခုလိုပြောပါတယ်
။ They market their wheat worldwide just like everybody else does as much as they can.
သူတို့ကတကမ္ဘာလုံးကိုဂျုံတင်ပို့နေတာပါ။တခြားနိုင်ငံတွေလည်းဒီလိုပဲရောင်းလို့ရတဲ့လောက်တော့ရောင်းကြတာပါပဲ။ဒါပေမဲ့အခုသူတို့စီကဂျုံမရတော့ဘူးဆိုတော့တခြားနိုင်ငံတွေကလိုအပ်ချက်ပြည့်မီအောင်ထုတ်ရတော့မှာပေါ့ပြဿနာကသူတို့မှလည်းຫນွေဥမစိုက်တဲ့ဂျုံတွေကိုအခုကတည်းကစဆိုက်ရတော့မယ့်အချိန်ပါဒါပေမဲ့စစ်ဖြစ်နေတော့မစိုက်ပြိုးနိုင်ပဲဖြစ်နေပါတယ
်ဒီလိုမတိကျမှုတွေကြောင့်လက်သမားသီရွန်အဒါဆင်ကတော့အနီးနားနီဘရတ်စကာပြည်နယ်ကဂျုံစည်းအပါအဝင်ကုန်စည်နှုန်းအတက်အကျတွေကိုအွန်လိုင်းကနေစောင့်ကြည့်နေပါတယ်ဝိုင်ယိုမီမှာစောင်းတွင်းမှာစိုက်တဲ့ဂျုံတွေရိတ်သိမ်းဖို့လေးလာလောက်လိုပါသေးတယ်ကျုံစည်းကဒီတိုင်းတက်နေအောင်မယ်ဆိုရင်တော့ဩဂတ်လကျရင်ကျုံဆိုင်လေသမားတွေပုံများလာနိုင်တယ်လို့လက်သမားသီယွန်အက်ဒါဆန်ကပြောပါတယ်
။ Well anytime we get an increase we always like that mainly because usually our
ဈေးပဲချိန်တက်တဲ့ကျွန်တော်တို့ကတော့ကြိုက်တာပါပဲ။ကျွန်တော်တို့အတွက်ကအရင်နဲ့အမြတ်ကပုံမှန်အားဖြင့်သိပ်ခွာတာမဟုတ်ပါဘူး။အခုသာဈေးကောင်းနေတာပါ။ဒါကဘလောက်ကြာမှလဲညှော်လင့်ပေမဲ့အသေးအတွက်ထားလို့တော့မရပါဘူ
း။မယုံမင်းပြည်နယ်မြို့တော်ရှန်ရန်ကလွှတ်တော်အမတ်တွေနဲ့စီယုံလုံဆောင်သူတွေကတော့အခုချိန်မှာအိန္ဒိယနိုင်ငံကဂျုံတွေတိတိတသားတိုးထုတ်လာတာကြောင့်ဂျုံဈေးခန့်မှန်းမြန်ပြန်ကျလာနိုင်တာကိုနားလည်ထားကြပါရစေ။ဝိုင်ယိုမီပြည်နယ်ဂျုံဈေးကွက်ဆိုင်ရာကော်မရှင်အမှုဆောင်ညွှန်ကြားရေးမှူး Keith Kennedy ကအခုလိုပြောပါရစေ။
There's a whole lot of pieces to the puzzle. It's
လူတွေဖြည့်ထုတ်လို့ရတဲ့ကိစ္စမဟုတ်ပါဘူး။ဂျုံဈေးတက်လို့ဂျုံပူဆိုင်မယ်ဆိုပြီးလုပ်လို့မရပါဘူး။ဒီနေ့ຫນွေဥမာဆိုင်မဲ့ကော်ပတီနှံတွေအတွက်လိုအပ်တဲ့ဆူဆွမှုလုံလုံလောက်လောက်ရှိမရှိမသေးချာမြေယာမှုတွေရှိနေခြင်းဈေးကောင်းလုံးရောင်းနိုင်မယ့်အခြေအနေရှိမရှိအားလုံးတွက်ချက်ရပါမယ်
။ဂျုံဈေးတက်လာတာကလယ်သမားတွေအတွက်အမျက်ပိုများတယ်လို့ပြောကြပေမဲ့လယ်သမားတွေကတော့တခြားကုန်ကျစရိတ်တက်တာနဲ့ယူကရိန်းစစ်ပွဲကြောင့်ဖြစ်လာတဲ့အခက်အခဲတွေကြောင့်အမျက်ရတဲ့လောက်မရကြဘူးလို့ပြောပါတယ်
။ A great deal of the world'sphosphate and potash come from the Ukraine and Russia as well and with those cut off as well
phosphate နဲ့ potash တမျိုးစားအများစုကိုလည်း Ukraine နဲ့ Russia ကပဲတင်ပို့တာပါအခုဒါတွေပြတ်သွားပြီတရုတ်ကလည်းအကန့်အသတ်နဲ့ပဲတင်ပို့တာဆိုတော့မျိုးစားလိုအပ်ချက်ကလည်းလယ်သမားတွေအတွက်အကျိုးအမြတ်ထိခိုက်စေပါတယ
်ဒါအပြင်ဒီဇယ်စီးဆေးတက်တာကလည်းရိတ်သိမ်းစရိတ်နဲ့တည်ယူပို့ဆောင်ကတွေပိုပြီးများလာတာပါဒီလိုကုန်ကျစရိတ်တွေတက်တဲ့အခါဂျုံစည်းလေးလိုက်တက်ရတယ်လို့ခန်နီထရမင်းကပြောပါတယ်
။ Whatever happens over there
ဘုမဘာဖြစ်ဖြစ်နောက်ဆုံးဘလို့ပဲအဆုံးသတ်သတ် ဘသူပဲအဲ့ဒီနေရာကိုအုတ်ချုပ်အုတ်ချုပ်အဆုံးမှာတော့သူတို့လည်းဂျုံပြန်ဆိုက်လာကြမှာပါပဲ
လေလာဆက်စစ်သူတွေကတော့အမေရိကန်ပြည်အောင်စုမှာဂျုံနဲ့လုတဲ့ပေါင်မုတ်ဆေးဟာ3ဆင့်ကနေ5ဆင့်အထိတက်နိုင်တယ်လို့ခန့်မှန်းကြပါတယ်ယူကရိန်းမှာဆစ်ဖြစ်နေတာကြောင့်အဲ့ဒီမှာပုံမှန်ဂျုံရိတ်သိမ်းလေးရှိတဲ့ဇွန်လကုန်နဲ့ဇူလိုင်လအစပိုင်းတွေမှာဂျုံဆေးပိုတက်လာဖို့ခန့်မှန်းထားကြပါတယ်ရှင
်ဒါကတော့ယူကရိန်းစစ်ပွဲကြောင့်ဂျုံဆေးတက်သွားတဲ့အကြောင်းမက်ခင်ဖြူထေးပြောပြသွားတာပါVOA ရဲ့အင်္ဂါနေ့မနက်ပတ်တန်လွင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရတယ်။အခုတော့လျှက်စစ်ကားအကြောင်းပြောထားတဲ့နိုင်ငံတကာဆောင်းပါးတပုတ်ကိုတင်ပြပါအောင်မယ်။လျှက်စစ်ကားတွေရေပန်းစားလူကြိုက်များလာနေတာကြောင့်အဲ့ဒီလျှက်စစ်ကားတွေအတွက်အပိုးပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေလည်းဝယ်ယူအားကိုမှီအောင်ထုတ်လုပ်ရေးအပိုင်းမှာအချိန်မြင့်လှုပ်ဆောင်လာနေရပါတယ်။လျှက်စစ်ကားတွေအတွက်အပိုးပစ္စည်းတွေထုတ်လုပ်နေတဲ့ဂျာမနီနိုင်ငံကကုမ္ပဏီတစ်ခုအကြောင်းရိုက်တာသတင်းဆောင်းပါးကိုကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြပေးပါလိမ့်မယ်။
လျှက်စစ်ကားတွေလူသုံးများလာတဲ့အတွက်တမယိုးကြလောင်စာစီနဲ့မောင်းကြတဲ့ကားအပိုပစ္စည်းတွေထုတ်လုပ်တဲ့ကုမ္ပဏီတွေအတွက်ချိန်ချောက်မှုတွေရှိလာပေမဲ့ DE Connectivity လို့လျှက်စစ်ကားအပိုပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေအတွက်တော့ဝယ်ယူအားကိုအလင်းမီအောင်မနေ့စူးစမ်းထုတ်လုပ်နေရပါတယ်ဒီကုမ္ပဏီကအင်ဂျင်အတွက်လောင်စာစီပို့ပေးတဲ့စနစ်ကနေကားတွေကဖြောပြေးရေးအတွက်သုံးတဲ့လျှက်စစ်ပစ္စည်းတွေအစုံကားထဲမှာရှိတဲ့မိုင်းနေနဲ့ချီရှေလျားတဲ့လျှက်စစ်ပစ္စည်းဆက်တွေရေးဘိုင်းနဲ့ဆိုင်တဲ့ပစ္စည်းတွေကိုထုတ်လုပ်ရောင်းချနေတာပါလျှက်စစ်ကားခင်မှာလိုအပ်လာနေတဲ့လျှက်စစ်ပစ္စည်းတွေကလည်းတဖြည်းဖြည်းပိုကြီးပိုရှုပ်ထွေးလာနေတာပါသူတို့လုပ်ငန်းနဲ့ပတ်သက်လို့ကုမ္ပဏီရဲ့ဥရောပအရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်ဆိုင်ရာအကြီးအကဲမတ်တီးယားလက်နာကအခုလိုရှင်းပြပါတယ
် Ja die Elektromobilität lebt natürlich von Strom und Spannung
လက်စစ်စီးဆင်းမှုဟာလက်စစ်နဲ့ဘူဟာကြားမှာဖြစ်ပေါ်တာပါအဲ့ဒီလက်စစ်နဲ့ဘူဟာကားထဲမှာလှုပ်ဖြစ်အောင်လို့နီးလန့်ရှာပြီးတော့ဖန်တီးရတာပါကျွန်တော်တို့ဟာလက်စစ်နဲ့ဘူဟာအကြားလက်စစ်စည်းစိမ်မှုရှိအောင်လို့လှုပ်ဆောင်ပြီးတဲ့နီးစနစ်ပိုင်းကိုပိုင်ဆိုင်တဲ့ကျွမ်းကျင်ပညာရှင်တွေပါဒီနီးပညာနဲ့ကျွန်တော်တို့ရဲ့ customer တွေနဲ့လုပ်ဖို့ကံပေးတွေကိုကူညီနိုင်ပါတယ
်ဒါကြောင့်လဲကုမ္ပဏီဟာဂျာမနီနိုင်ငံတောင်ပိုင်းက World New မှာလျှက်စစ်ကားတွေအတွက်အပိုပစ္စည်းထုတ်လုပ်တဲ့တည်ဆန့်စက်ရုံကိုဒေါ်လာ125သန်းအကုန်ကျခံပြီး2020ခုနှစ်မှာတည်ဆောက်ခဲ့ပါတယ
် With this transformation as well as because our parts are getting bigger
ညီမကြီးတခုလုံးကပြောင်းလဲမှုတွေစင်ခေါ်မှုတွေနဲ့ရင်ဆိုင်ရတာပါကျွန်တော်တို့ထုတ်လို့ရတဲ့ပစ္စည်းတွေဆိုရင်လည်းတဖြည်းဖြည်းကြီးလာပြီးတော့ပိုးပြီးရှုပ်ထွေးနေနေလာတာဒါတွေကိုပို့ပေးရတာတွေရှိလာပါတယ်ဒါကြောင့်မို့ရှေ့လျှောက်ဆိုလို့ရှိရင်လက်စက်ကသုံးဆွဲသူတွေများလာတာနဲ့အမျှများထုတ်ဖို့လိုလာပါတယ်ကျွန်တော်တို့ရဲ့ထုတ်လုပ်မှုနဲ့ဤပညာပိုင်းဆိုင်ရာတွေကိုပြောင်းလဲမှုနဲ့ညီလိုက်လုပ်နိုင်ဖို့လိုပါတယ
်ကားအပိုပစ္စည်းတွေထုတ်လို့ရောင်းချသူတွေကတမယိုးကြလောင်စာစီသုံးတဲ့ကားအင်ဂျင်တွေထုတ်လို့ရေးစက်ုံတွေကိုရောင်းပစ်ပြီးလျှက်စစ်ကားအပိုပစ္စည်းထုတ်လို့ရေးစက်ရုံနေနဲ့အစားထိုးဖို့စူးစမ်းနေချိန်မှာ DE Connectivity Company နဲ့ပြိုင်ပွဲဖြစ်တဲ့ Sansata Technologies, Amphenol Corporation နဲ့ Molex လို့ကုမ္ပဏီတွေကတော့တံပိုးကြီးတဲ့ကားအပိုပစ္စည်းတွေကိုတမယိုးကျကားထုတ်လို့ရကလျှက်စစ်ကားပြောင်းထုတ်ဖို့ပြင်ဆင်နေကြတဲ့စက်ရုံတွေကိုရောင်းချဖို့အတွက်ခြေလှမ်းပြင်နေကြပါတယ
် Yeah, electromobility is all about electrical power and high voltage.And we are producing
this is use mu sura ga lasit da a ne bua kaum mu yee chi ba de chu ga ga le ma lasit da a ko taniya ga ni lu taniya ya aw lou pi de sensor ne lasit phong kun pu bai ma ku saung tu phi ne shi ni da so ro be kin mu ne yong chi sait cha mu ga yee chi ba de
nisin win ngwe dollar 15 billion shi de te company ma ga apo pc ga ya de win ngwe ga 40 ya khan nong shi da chaung tacha company de de ကဘာမှာကားပိုပစ္စည်းအများဆုံးထုတ်လုပ်တဲ့ကုမ္ပဏီတစ်ခုဖြစ်နေပြီးအများစုကအားကျစရာလည်းဖြစ်လာနေပါတယ်
။ Yeah, we as a leader in the technology of connectivity and sensor solutions,
we are the experts. စင်ဆာနဲ့လက်စစ်ပေါင်းကုန်မှုပိုင်းမှာဥဆောင်သူဖြစ်တဲ့ကျွန်တော်တို့ဟာလက်စစ်ပိုင်းရော data သင်ဆင်းမှုပိုင်းမှာပါကျွမ်းကျင်နေတဲ့အတွက်ကားထဲမှာရှိတဲ့ဆက်သွယ်ရေး network အတွင်းမှာဖြည့်ရှင်းလို့ရတဲ့နည်းလမ်းတွေကိုကျွန်တော်ရဲ့ customer တွေအတွက်တိစောက်ပေးထားပါတယ်။
ကုမ္ပဏီရဲ့တန်ဖိုးဟာလည်းဒေါ်လာ53ဘီလီယံရှိတာကြောင့် Nissan နဲ့ Renault ကားကုမ္ပဏီတွေတဲ့တန်ဖိုးပုံများပြီးကားအပိုပစ္စည်းတွေအများအပြားထုတ်လုပ်နေတဲ့ Continental ကုမ္ပဏီတဲ့သုံးစပိုကြီးပါတယ်ခင်ဗျာ
ဒါကတော့ခေတ်စားလာနေတဲ့လျှက်စစ်ကားတွေအကြောင်းကိုဇော်ဝင်းလိုင်ပြောပြသွားတာပါ VOA အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။
မင်္ဂလာပါခင်ဗျာ VOA ရဲ့အင်္ဂါနေ့မနက်ဖက်တန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်တော့တာဆီယမ်းရဲ့အစီအစဉ်တွေထဲမှာဆိုလို့ရှိရင်သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်ခင်ဗျာ
။ဒီကောအပေါ်မှာတော့လက်တလို့တော့ဆက်ခတ်သွားတယ်မှာဈေးတော့အကြပ်ပတ်တွေဥတည်သွားတယ်မှာ။ဘာမှတချို့အရေးဒေတာတွေလည်း
မကြမီထုတ်လွှင့်မဲ့စီးပွားရေးအစီအစဉ်ထဲမှာအပြည့်အစုံကိုနားတော်တာဆင်ရပါမယ်။ဒါအပြင်အပတ်စဉ်တင်ဆက်နေကြဘလော့ဂါတွေပြောသမျှတက်တက်ရောင်အစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော်ဖို့စီစဉ်ထားပါတယ်။အဲဒီပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းဆောင်ပါတစ်ပုဒ်ကိုဦးစွာတင်ဆက်ပါဦးမယ်ခင်ဗျာ။ဧပြီလပထမအပတ်မှာရာသီဥတုဖောက်ပြန်မှုအရေးဆွေးနွေးတဲ့ညီလာခံတရက်ကိုဒူဘိုင်းမှာကျင်းပခဲ့တာပါ။ဂျော်ဒန်နိုင်ငံမှာရင်ဆိုင်နေရတဲ့ရေအခက်အခဲကိုပါဆွေးနွေးခဲ့ကြပါတယ်။ဒီ AP သတင်းကဆောင်းပါးကိုအခြေခံပြီးတော့နန်းလောင်ကတင်ပြထားပါတယ်ခင်ဗျာ
။ဂျော်ဒန်နိုင်ငံမှာနှစ်အပူချိန်ဆက်တိုက်တိုးလာနေသလိုတွင်ထွက်ရေချိုးလက်အကြီးအကျယ်ရှာပါလာနေချိန်မှာပဲလူဦးရေတိုးတက်မှုနဲ့ဆက်ပြေးလုံခြုံရေးလုံခြုံရေးလိုအပ်ချက်တွေပိုးပြီးတော့မြင့်တက်လာတယ်လို့ကုလသမဂ္ဂကပြောပါတယ်။ဂျော်ဒန်နိုင်ငံအထက်ကမိခိုးနေရတဲ့ရေအောင်းလွှာထက်ကတချို့နေရာတွေမှာတစ်နှစ်ကို10မီတာကျော်လောက်ရေတွေခန့်လာနေပြီးတော့တိုးတက်လာမယ့်လက္ခဏာမတွေ့ရဘူးလို့ UNICEF ကပြောပါတယ
် Jordan is one of the most water scarce countries in the world
ရေကြိုသိမ်းရှားတဲ့ကမ္ဘာနိုင်ငံတွေထဲမှာဂျော်ဒန်ပါပါတယ်လူထုအတွက်တစ်နှစ်ကိုရေကားလန်3,000လောက်လိုပေမဲ့ဂျော်ဒန်မှာတော့26,000လောက်ပဲရှိပါတယ်ဒါရေသိမ်းရှားလွန်းနေဆိုတာကိုညွှန်ပြနေတာပါဥရုရာသီပြောင်းလဲမှုကြောင့်ဒီအခြေအနေက3ဆလောက်ပိုဆိုးလာပါတယ်မိုးလေနဲလာတဲ့အတွက်မြေပေါ်မြေရောက်ရေအရင်းမြစ်တွေထိခိုက်နေပါတယ
်ဆီးရီးယားအီရတ်နဲ့ယီမင်နိုင်ငံကနေရောက်လာတဲ့ဒုက္ခသည်တွေကြောင့်လဲဂျော်ဒန်နိုင်ငံကလက်ရှိအခက်အခဲတွေပိုးပြီးတော့ဆိုးလာတာပါဥရုယာသီပြောင်းလဲမှုနဲ့ရေရေရာကျွမ်းကျင်သူဒူရစ်မဟာဆနက်ကလည်းအခုလိုသုံးသပ်ပါတယ
် resources for 2 million inhabitants now we are over
ကျွန်တော်တို့ရဲ့မြေရောက်ရေအရင်းမြစ်တွေလည်းခန်းချောက်လာပါတယ်အရင်တုန်းကမြေအောက်ရေအောင်းလွှာ14ခုရှိတာကနေအခုတော့2ခုပဲကျန်ပါတော့တယ်ပင်လယ်ရေထဲကရေငန်တွေကိုရေချိုးပြောင်းပြီးသုံးမလားဆိုတော့ရွေးချယ်စရာလောက်ပဲကြံပါတော့တယ
်ချိုရာနိုင်ငံအနေနဲ့ပတ်ဝန်းကျင်နိုင်ငံတွေစီကရေကိုအဓိကအားကိုးနေလို့မဖြစ်တော့ဘူးလို့လည်းပြောပါတယ
် Unfortunately we used to depend
ချိုရာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ Syria, Israel နဲ့ Saudi Arabia နိုင်ငံတွေကိုကျွန်တော်တို့ကအဓိကအားကိုးခဲ့ရပါတယ် Saudi Arabia က DC ရေအောင်းလွှာတွေကရေတွေကလည်းအကန့်အသတ်နဲ့ပဲရတာပါ Syria နဲ့ဝင်မြတုံးဆွဲနေရတဲ့ရေကူးပမီတာတန်130ဆန့်ရေလောင်တမန်ထဲမှာလဲရေကူးပမီတာ10တန်းကနေ14တန်းလောက်ပဲရှိပါတယ်ဒါသိပ်ပြီးပူပန်စရာကောင်းတဲ့ကိစ္စပါအစ္စရေးနဲ့ရေအရင်းမြစ်ခွဲဝေရေးစီးမင်းစည်းကမ်းတွေလဲတိုးတက်မှုမရှိသေးပါဘူ
းဂျော်ဒန်နဲ့အစ္စရေးနိုင်ငံကြား1994ခုနှစ်မှာရေထိုးခဲ့ကြတဲ့ငင်းချမ်းရေးတဘောတူညီမှုမှာတော့ဂျော်ဒန်အတွက်ရေကူးပမီတာ55တန်းနှစ်စဉ်ရောင်းချပေးဖို့တဘောတူညီခဲ့တာပါနစ်စင်ရေကူပမီတာတန်90ထပ်ပြီးတော့ဝယ်ယူခွင့်ပြုရေးသဘောတူညီမှုတရက်ကို2021ခုနှစ်မှာရခဲ့ပေမဲ့လည်းဂျော်ဒန်အတွက်ရေလိုအပ်ချက်ကကူပမီတာတန်900အထိရှိနေပါသေးတယ်။ပြည်သူလိုအပ်ချက်အတိုင်းရေချိုးရေ80ရနိုင်မလားဆိုတာကလည်းမသေးကြပါဘူး။ဂျော်ဒန်နိုင်ငံရေနဲ့ဆယ်မြောင်းဝန်ကြီးဌာနပြောခွင့်ရသူအိုမာဆောက်မတ်ကတော့ရေချိုးရေလိုသလောက်ရအောင်တိုးပြီးတော့ထုတ်ထွက်နိုင်ရေးအသက်နိုင်ဆုံးလုပ်ကိုင်နေပါတယ်လို့အခုလိုပြောပါတယ
်။اللي تأمين مصادر
بلانيدا ကစားငံရေတွေကိုရေချိုးဖြစ်ပြောင်းပြီးအစိုးရဌာနတွေကပြန်ထုတ်လွှင့်ပေးနိုင်မဲ့ရေရှည်လက်ခံတဲ့နီလန်းတွေနဲ့အစိုးရကအစီအစဉ်တွေချမှတ်ဆောင်ရွက်နေပါတယ်။တပတ်တစ်ခါရေလွတ်ပေးရက24နာရီပတ်လုံးရေပေးဝင်နိုင်အောင်လုပ်နေပါတယ်။မိုးရေတွေစုဆောင်းနိုင်ဖို့တာတမန်တွေရဲ့ရေစိုးလောင်နိုင်စွမ်းကိုလည်းချဲ့ဖို့ရှိပါတယ်။ရေစိုးတွေကိုလည်းစိုက်ပျိုးရေးအတွက်ပြန်လည်ပြုပြင်အသုံးချရမှာဖြစ်ပါတယ်။အခုဆိုရင်ရေကူပမီတာတန်နေရာအထိပြန်အသုံးချနိုင်ပါပြီ
။ကုဘမီတာတန်300ရှိတဲ့စားငံရေတွေကိုရေချိုးအဖြစ်ပြောင်းပြစ်မဲ့နည်းပညာအတွက်ဒေါ်လာ 1.5 ဘီလျံအသုံးပြုမယ်လို့ဂျော်ဒန်အစိုးရကကြေညာပါတယ်။ဒါပေမဲ့လည်း2029ခုနှစ်ကြားမှာအဲ့ဒီလုပ်ငန်းကလာတဲ့ရေတွေကိုပြည်သူတွေအသုံးပြုခွင့်ရမှာပါ။ဂျော်ဒန်ပြည်သူတို့ကတော့အစိုးရရဲ့အစီအစဉ်ပေါ်တန်တရာရှိနေတယ်လို့တချို့ဆိုရင်ရေချွေတာတဲ့အနေနဲ့၂ရက်၃ရက်နေမှတစ်ခါလောက်ရေချိုးကြတာပါ။အစိုးရရေလောင်တမန်တွေမှာလည်းရေဆက်တဲ့ပမာဏရဲ့၃ပုံသဘုံလောက်တာရေတွေတူလောင်ထားနိုင်ချိန်မှာရေရိုပေါက်တွေကလည်းအများအပြားရှိနေပါတယ်။ UNICEF ရဲ့အစိုးရဂျော်ဒန်နိုင်ငံရဲ့ရေတဝက်လောက်ကရေရိုးနေတဲ့ပိုက်တွေကြောင့်အလဟတဖြစ်တာဒါမှမဟုတ်ရေတွေခိုးယူခံနေရတာကြောင့်ဖြစ်တယ်လို့ပြောပါတယ်။အခုလိုအကြီးအကျယ်ရေလိုအပ်ချက်ရှိနေပေမဲ့လက်ရှိမှာတော့ဂျော်ဒန်အစိုးရကမြို့နယ်ပြည်သူတွေအတွက်တစ်ပတ်တစ်ခါရေတွေဆက်ပြီးတော့ပေးဝေနေပါတယ်။ လက်ရှိမှာတော့ရေချိုးရှားပါမှုနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့နိုင်ငံ18ခုရှိနေပြီးအများစုကတော့ဂျော်ဒန်အပါဝင်အရှေ့အလယ်ပိုင်းနိုင်ငံတွေဖြစ်သလိုအိန္ဒိယနဲ့ပါကစ္စတန်နိုင်ငံလည်းပါဝင်တာဖြစ်ပါတယ်။ကျွန်မနှင်္ဂလာပါ
။ဒါကတော့ရာသီဥတုပြောင်းလဲလာတာနဲ့အမျှတောက်သုံးရေရှားပါလာတဲ့အကြောင်းတွေကိုနားလောင်ကတင်ပြသွားတာဖြစ်ပါတယ်။တော်တာရှိမှခင်ဗျာ VOA ရဲ့အင်္ဂါနေ့မနေ့ပတ်အတန်းလွင့်စီစဉ်နေကိုလိုင်းဒိုမီတာ32 49နဲ့လိုင်းနမီတာ190တို့ကထုတ်လွှင့်နေတာဖြစ်ပါတယ်။ကျွန်တော်တို့ရှိကိုစာရေးသားဆက်သွယ်လို့ရတယ်ဆိုလို့ရှိရင်အီးမေးလ်ကနေတဆင့်ရေးသားနိုင်ပါတယ်။ရေးသားရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ဆက်လက်ပြီးတော့ကျွန်တော်တို့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်အစီအစဉ်စတဲ့အစီအစဉ်တွေဆက်လက်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။အခုပထမအဆုံးအနေနဲ့ကတော့ကျွန်တော်တို့စီးပွားရေးကဏ္ဍအစီအစဉ်ကိုစတင်တင်ပြပေးပါမယ်။ပို့ကုန်ရငွေနိုင်ငံခြားသုံးငွေကိုအလုတ်လုတ်ရက်တရက်အတွင်းမြန်မာကျပ်ငွေနဲ့လွှဲပြောင်းရမယ်ဆိုတဲ့မြန်မာဘုံဘဏ်ရဲ့ရုတ်တရက်ထုတ်ပြန်ချက်ကြောင့်အချိန်ရနေတဲ့ပြည်တွင်းကောက်ပဲသီးနှံဈေးကွက်တုံဆိုင်သွားပါတယ်။ပို့ကုန်ဝင်ငွေဈေးကြပေမဲ့လည်းလက်ခံထားပြီးသားပြပအမှားတွေကိုမဖြစ်မနေပို့ကြရမယ့်အခြေအနေလည်းရှိနေပါတယ်။ဒီသတင်းပတ်စီးပွားရေးကဏ္ဍအစီအစဉ်မှာဒီအကြောင်းအရာတွေကိုမတ်သိန်ကြီးထိုက်ကပြောပြထားပါတယ
်။ပြည်တွင်းမှာနေထိုင်သူတွေရဲ့နိုင်ငံခြားသုံးငွေဝင်ငွေတွေကိုသတ်မှတ်ငွေလဲနှုန်းနဲ့အလုတ်လုတ်ရဲ့တည့်ရဲ့အတွင်းမြန်မာကျပ်ငွေနဲ့လဲရမယ်လို့ဘဟုဘဏ်ကဧပြီလ3ရက်နေ့မှာညွှန်ကြားလိုက်ပါတယ်။တက်မှတ်ငွေလဲနှုန်းကပြင်ပပေါက်ဈေးထက်ယိုနေနေတာကြောင့်ပြည်ပကုန်တင်ပို့သူတွေအတွက်အထင်အားစေတဲ့အနေအထားဖြစ်ပါတယ်။ဒီကြေညာချက်ထွက်လာပြီးတဲ့နောက်ပြည်ပတင်ပို့မှုအရှင်ကောင်းနေတဲ့ပြည်တွင်းကောက်ပဲသီးနှံဈေးကွက်အတွင်းမှာတော့ဈေးအနှဲငယ်ချပြီးအယောင်ွယ်အရှင်လျော့သွားပါတယ်။အခြေအနေနဲ့ဈေးနှုန်းကိုစောင့်ကြည့်ကြတဲ့အနေအထားမှာရှိပါတယ်။နေကုန်တဲ့တူဖြစ်တဲ့ဥပိန်ကျိုင်ကတော့လက်ရှိအရောင်းဝယ်ခြေနီကို VOA ကိုအခုလိုရှင်းပြပါတယ
်။ဒီကုအပေါ်မှာတော့လက်တော်တော့ဆက်ခတ်သွားတယ်မှာဈေးတော့အကျပ်ပတ်တွေဥတည်သွားတယ်မှာ။တမန်မှာတချို့အရေးဒေတာတွေလည်းဟိုမျိုးစဘာဆိုရင်6000 9000 3000ဝန်းကျင်ကြီးကြတယ်ပြောတယ်။မျိုးစဘာကတော့တို့အကျမ်းပေါ့3000ဝန်းကျင်လောက်တော့ကြကြတယ်မှာ။ဒေတာတစ်ခုနဲ့တစ်ခုတော့မတူကြဘူးပေါ့နော်။
ဘိုးဘန်ရဲ့နိုင်ငံခြားငွေစီမံခန့်ခွဲမှုဆိုင်ရာကြေညာချက်ဖြစ်တဲ့နိုင်ငံခြားသုံးငွေကိုမြန်မာကျပ်ငွေနဲ့လဲလှယ်ဖို့ညွှန်ကြားပြီးနောက်ပြည်ပတင်ပို့မှုအကောက်နေတဲ့မတ်ပဲဈေးလဲကျသွားပါတယ်။ဒါပေမဲ့မတ်ပဲဈေးကပြန်ပြီးဥမော်လာတာကြောင့်ပို့ကုန်ရငွေဈေးကျတာကြောင့်တင်ပို့ကုန်စည်တွေဈေးကျမယ်လို့တတိယမပြောနိုင်ကြောင်းလဲနေကုန်တဲ့တူဖြစ်တဲ့ဥပိန်ကျိုင်ကယူဆပါတယ
်။ပို့ကုန်ရငွေဈေးတက်မှတ်ပြီးတဲ့နောက်နေ့မှာမတ်ပဲဆိုရင်ကောင်းတဲ့တဲကိုရန်ကုန်ဈေးတသိန်း3000 4000ဒီကျပါတယ်ဒီခုလက်ရှိဈေးပေါ့နော်ကောင်းတဲ့တဲကိုတသိန်း4000 6000ဒီပြန်တက်လာတယ်ဆိုတော့ကောင်းတဲ့တဲကို12000လောက်ပြန်တက်တာလည်းဒါကကျွန်တော်ပို့ကုန်ရငွေတစ်ခုတည်းကျလို့ဟိုဈေးကိုကွန်ပျူတာတစ်ခု export ပစ္စည်းတစ်ခုကျောင်းရမယ်လို့ပြောလို့မရသလိုပို့ကုန်ရငွေဈေးတက်လာလို့ကွန်ပျူတာတစ်ခုဟိုဈေးလုံးဝတက်သွားမယ်လို့ပြောလို့မရအောင်အခြားသောအကြောင်းအရာတွေပေါ့ကွေလိုအားရောင်းလိုအားရှိမယ်နိုင်ငံတကာဈေးကွက်တွေရှိမယ်ဒါတွေကိုကြည့်ပြီးတော့မှဟိုခြုံငုံတုံးတက်ပြီးမှပြောလို့ရမယ်အခုအနေထားကိုကြည့်ချင်းအားဖြင့်မပဲကတာရခပြသွားတာပါအပဲလည်းအစုပုတ်ကုန်ပဲပုတ်ကုန်ပဲလေပုတ်ကုန်ရောင်းွေဈေးကျတဲ့ချိန်မှာမပဲကပို့ပုတ်ကုန်ရောင်းွေကိုအန်တူပြီးတော့ဈေးပြန်တက်လာခြင်းကရောင်းအားနေပြီးဝယ်အားများတယ်လို့ကျွန်တော်တို့ကောက်ချက်ချလို့ရပါတယ်မှာ
ပို့ကုန်ရငွေဈေးကျတာကြောင့်ပို့ကုန်သီးနှံတွေဈေးနှဲငယ်ကျတဲ့အရေးအယောင်ရှိပေမဲ့လည်းပြည်တွင်းစားစံဈေးနှုန်းတွေကတော့တိတိတသာအပြောင်းလဲမရှိပါဘူး။တစ်ချိန်တည်းမှာပဲလေယာဆိုက်ပျိုးရေးလုပ်ငန်းသုံးပစ္စည်းတွေဖြစ်တဲ့ဓာတ်မြေဩဇာပို့တက်ဆီတို့လိုမရှိမဖြစ်ကုန်စည်တွေကဈေးတက်တာကြောင့်ရောရှားပါးတာကြောင့်ရောလေသမားတွေပုံမှန်အတိုင်းမသုံးနိုင်ဖြစ်နေကြပါတယ်။ဒီရဲ့နောက်ဆက်တွဲကတော့သီးနှံထွက်နှုန်းကျတယ်လို့လေသမားတို့က VOA ကိုပြောပါတယ်။
ဒီဥဒါပြည့်ချိန်နဲ့မတူရတာတွေအဲဒီမှာပို့တလို့ပို့တဆီပါတော့ဝေလို့ဖြစ်တာတွေရောမထမ်းတာတွေရောအဲမျိုးရောပြည့်နေထွန်းလို့ဒါရို့နေကြပြည်သူတိမ်တိမ်မှုကတုံမရှိကြဘူးလေတက်ပြီးရင်ပြည့်ထားတာဟုတ်ဟောဘူးအထွတ်ဒီကားနေတာဟောတရားထွတ်တယ်လို့၆ခွေလောက်အလိုမျိုးလေးဒီဟော
အထွတ်နှုတ်ကြတယ်ဆိုတဲ့ခမန်းချက်နောက်ပြည့်ပတင်ပို့ရေးအတွက်အမှားလက်ခံထားပြီးသားတွေကိုမဖြစ်မနေပို့ချရမှာကြောင့်မ
မိုးစဘာကတော့တိတတာဈေးချမှာမဟုတ်ဘူးလို့လဲဈေးကွက်အတွင်းမှာယူဆနေကြပါတယ်။နေကုံတဲ့တူးဖြစ်တဲ့ဥပိန့်ကျိုင်ကအခုလိုယူဆပါတယ
်။မိုးစဘာမကျဟုတ်ကဲ့ရှိတဲ့ဟိုစက်တွေကလည်းဒီအကယ်၍နောက်ထပ်လုံးကြီးလာဝယ်လဲသူတို့ရောင်းဖို့တော်တော်အားနည်းဝါပါပြီ။နောက်ရန်ကုန်စံစင်းတက်ရင်လည်းဟိုရန်ကုန်ဆန်ပြူချိတ်ပြီးရောင်းဖို့တော်တော်အားနည်းဝါပြီ။ဘာကြောင့်အားနည်းဝါလဲဆိုတော့သူတို့ရှိမှကျန်တဲ့လက်ညာစဘာကသူတို့ကိုလူမိုးဆောင်ကိုဝယ်ယူအပ်ပေးတဲ့အထက်ဒေသအညာရက်ဒေသကိုအဲ့ဒီကဆန်ဆန်ထောက်တဲ့တွေကိုသူတို့ပေးဖို့လောက်ပဲကျန်လာတော့တယ်အဲ့ဒါကြောင့်မိုးစဘာကဒီကုန်ကျန်းလက်ကျန်နေပြီးတော့ဟိုနောက်ပေါ်လာမဲ့လူစဘာကိုတွားပြီးတော့မထိခိုက်တော့ဘူးလူစဘာဈေးကိုထိခိုက်ကြအကြောင်းမရှိတော့ပါဘူ
းနိုင်ငံခြားဝင်ငွေတွေကိုတရက်အတွင်းမြန်မာငွေနဲ့လဲရမယ်ဆိုတဲ့ဘိုးဘိုင်းရဲ့ညွှန်ကြားချက်အပေါ်ဂျပန်စင်ကာပူနဲ့ဥရောပနိုင်ငံတွေကစိုးရိမ်တကြီးချိန်ညာချက်တွေထုတ်ပြန်ခဲ့ကြပါတယ်ဒီဥပဒေအစ်ကိုနိုင်ငံခြားစီးပွားရေးလုပ်ငန်းတွေအတွက်ကင်းလွတ်ခွင့်မပြုရင်တော့မြန်မာနိုင်ငံဟာကမ္ဘာစီးပွားရေးနဲ့ငွေကြေးစနစ်ကနေအဆက်အသွယ်ပြတ်သွားပြီးတချို့သောစီးပွားရေးနဲ့ကုန်သွယ်မှုတွေမှာအတော်လေးအခက်တွေ့သွားနိုင်တယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုမှလည်းထိခိုက်စေမယ်လို့ထောက်ပြကြပါတယ်ဧပြီလ3ရက်နေ့ဘိုးဘန်ရဲ့ချိန်ညာချက်မှာတော့ကင်းလွတ်ခွင့်ပြုမဲ့ကိစ္စရပ်များပေါ်ပေါက်ပါကဒီကြထုတ်ပြန်ဆောင်ရွက်မယ်လို့ထည့်သွင်းထားပါတယ်။အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1,900လောက်မှထိန်းထားနိုင်ဖို့လုပ်မယ်အကြောင်းဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြီးခဲ့တဲ့နှစ်စက်တင်ဘာလ2ရက်နေ့မှာပြောပါတယ်
။ဟိုကိုလိုချင်လို့ပြည်ကိုထိန်းထုတ်လို့မရဘူး။ဒါတော့ဆက်ပြေးနေဒီကူပေါ်မှာဒေရောင်းဝယ်ပြအောင်လေ။ဘယ်လိုဆက်ပြေးဒေါ်လာကြီးညီမဦးနဲ့ဒီကန်နဲ့ကိုကြီးကျေးဦးလေးပဲညီမအောင်တော့ဒီလိုဆေးရပါဘူး။ကျောင်းကျန်းကျန်းရတော့ကျွန်တော်ကောက်ခွေရပြင်ပါလေရှိအောင်ကျွန်တော်တို့ဈေးမှုရထားပါဘူး
။တချိန်တည်းမှာပဲ2019ခုနှစ်အတွင်းပို့ကုန်တင်ပို့ထားပြီးပို့ကုန်ရငွေစင်းမရှင်းကြသေးတဲ့ကုမ္ပဏီ600ကျော်ကလည်းရပ်ပေါင်း30အတွင်းမှာစီးရင်ရှင်းကြဖို့2021ခုနှစ်နိုဝင်ဘာလ2ရက်နေ့မှာကြေညာခဲ့ပြီးဒီကြေညာချက်ဟာဆိုရင်နိုင်ငံသားငွေကနေမြန်မာကျပ်ငွေပြောင်းလဲဖို့ကြေညာချက်မဟုတ်ဘူးလို့ဘိုဘိုင်းရဲ့နိုင်ငံခြားသုံးငွေစီမံခန့်ခွဲရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါ်မီတိုးဝင်းက VOA ရဲ့မေးမြန်းမှုကိုစာရေးအကြောင်းပြန်ခဲ့တာပါ။ဒါပေမဲ့လည်း2022ခုနှစ်ဧပြီလ3ရက်နေ့မှာတော့နိုင်ငံခြားသုံးငွေဝင်ငွေတွေကိုချက်ချင်းပဲမြန်မာကျပ်ငွေပြောင်းရမယ်ဆိုတဲ့ဘိုဘိုင်းရဲ့အမိန့်ထွက်လာတာဖြစ်ပါတယ်ရှင်။
ဒါကတော့မတ်သိန်ကီထိုင်းအပတ်စဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ VOA ကဆက်လက်တင်နေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ်Tinecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်အင်္ဂါနေ့မနေ့ဘက်တန်လင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါအောင်မယ်ခုနာတော်တာဆင်ရမယ်အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာလူကျွန်ဘောဟုတ်မဟုတ်သိနိုင်တဲ့ SAOT နည်းပညာကိုပြောပြထားပါတယ်ဒီနေ့ကုန်ကျင်းပမဲ့ကဘာဖလားဘောလုံးဘိုလူပွဲတွေကြားလို့ရှိရင်လူကျွန်ဘောဖြစ်မဖြစ်အငင်းပွားစရာမဖြစ်အောင်ဤပညာအကူအညီနဲ့ဆုံးဖြတ်နိုင်ဖို့ FIFA ကစမ်းသပ်နေပါတယ်လူကျွန်ဘောဖြစ်သလားဆက်အကူအညီသုံးစမ်းစစ်တဲ့ဤပညာ Semi Automatic Offside Technology SAOT နည်းပညာအကြောင်းကိုမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
ဘောလုံးပွဲတွေမှာဒိုင်နိုဂျီတွေရုတ်တရက်မမြင်နိုင်တဲ့အလျက်တစ်ပြက်အဖြစ်ပျက်တွေကြောင့်လူကြံဘောပေးလိုက်တာတို့အဝကတ်အနီကတ်ပြလိုက်တာတို့လိုအငင်းပွားစရာကိစ္စတွေဖြစ်တတ်တာကိုဘောလုံးပါဒနာရှင်တိုင်းသိကြပါဗျ။ဒါကြောင့်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကနည်းပညာအကူအညီနဲ့ဒိုင်တွေဆုံးဖြတ်နိုင်အောင်လို့နှီးလန်းရှာလာပါဗျ။ February 3ရက်ကနေ7ရက်နေ့အထိအဘူဒါဘီမှာကျင်းပခဲ့တဲ့ FIFA Club World Cup 2021ဖလားဘောလုံးပွဲမှာနောက်ဆုံးတီထွင်ဖန်တီးထားတဲ့Semi-automated offside technology SAOT နည်းပညာသစ်ကိုစမ်းသပ်ခဲ့တာအောင်မြင်တယ်လို့ FIFA ကသတင်းထုတ်ပြန်ခဲ့ပါတယ်။လူကြံဘောဖြစ်မဖြစ်ဆိုတာကိုစက်တွေအကူအညီနဲ့စမ်းစစ်တဲ့နည်းပညာပါ။ AI ဉာဏ်ရည်ရုနည်းပညာသုံးပြီးတော့ကစားသမားတွေရဲ့ခြေလက်လှုပ်ရှားမှုအလုံးကိုမျက်ခြေမပြတ်စောင့်ကြည့်နေပြီးစက္ကန့်ပိုင်းအတွင်းလူကြံမကြံသိအောင်လုပ်နိုင်ပါတယ်။တကွင်းလုံးမှာတပ်ထားတဲ့ကင်မရာအလုံးပေါင်း10လုံးကျော်ကရိုက်ကူးနေတဲ့ပုံတွေကနေပေကစားသမားဘယ်မှာရှိနေလဲဆိုတာအတိအကျသိအောင်လုပ်နိုင်တယ်လို့ FIFA ရဲ့ဘောလုံးနည်းပညာဆိုင်ရာအကြီးအကဲကရှင်းပြပါတယ်
။ In the stadium we have 10 dedicated tracking cameras that are installed in the stands and under the roof.
ဘောလုံးဝင်ထဲမှာဘေးဘက်ကရောအပေါ်စီးပါပါမျက်ခြေမပြတ်ရိုက်ကူးနေတဲ့ကင်မရာ10လုံးရှိပါမယ်။အဲ့ဒီကင်မရာတွေကကစားသမားတွေကိုတောက်လျှောက်လိုက်ရိုက်နေမှာပါ။သူတို့ဘလို့နေထားနဲ့ကစားနေကြတယ်လဲဆိုတာတွေမဟုတ်ဘဲသူတို့ရဲ့ခြေရောက်တွေလက်တွေဘမာရှိနေတယ်လဲဆိုတာကိုပါရိုက်ကူးနေမှာဖြစ်ပါတယ်။ဒါကြောင့်ကစားပွဲဘယ်အချိန်မှာဘယ်ကစားသမားရဲ့ခြေရောက်တွေလက်တွေကဘယ်နေရာမှာဘယ်လိုအနေထားနဲ့ရှိနေတယ်လဲဆိုတာကိုအတိအကျသိနိုင်ပါတယ်
။ကွင်းလုံးပြည့်တပ်ထားတဲ့ကင်မရာတွေကစက္ကန့်တိုင်းမှာဘောလုံးသမားတစ်ယောက်ရဲ့လှုပ်ရှားခွက်50ကိုရိုက်ကူးနေမှာဖြစ်ပါတယ်။ကွင်းထဲမှာကစားနေကြတဲ့ဘောလုံးသမားတွေမှာမဟုတ်ဘဲဘောလုံးကိုလည်းရိုက်ကူးမှတ်တမ်းတင်နေတဲ့အတွက်ဘသူချိန်မှာဘောလုံးရှိနေတယ်လဲဘယ်အချိန်မှာကန်လိုက်တယ်လဲဆိုတာအတိအကျသိနိုင်တယ်လို့ SAOD နည်းပညာကျွမ်းကျင်သူကပြောပါတယ
်
ဘောလုံးပွဲကိုရိုက်ကူးတင်ဆက်တဲ့ရုပ်သံလွှင့်လုပ်ငန်းတွေကရတဲ့ပုံတွေရှိပါတယ်အဓိကကင်မရာကြီးကရိုက်နေတာနဲ့ဘယ်ဘက်နဲ့ညာဘက်ရှုတော့တွေကရိုက်နေတဲ့ပုံတွေဖြစ်ပါတယ်အဲ့ဒီပုံတွေအပြင်ကွင်းပေါ်မှာတက်ထားတဲ့ကျွန်တော်တို့ကင်မရာတွေကနေရိုက်ကူးနေတဲ့အပေါ်စီးကပုံတွေကိုလည်းမြင်ရပါပါကွင်းတစ်ဖက်စီမှာတက်ထားတဲ့ကင်မရာနှလုံးရဲ့နောက်တမီယိုးကြမဟုတ်တဲ့နေရာတွေမှာတက်ထားတဲ့ကင်မရာတွေကနေမြင်ရတဲ့ပုံတွေရဲ့အဲ့ဒါတွေအားလုံးပေါင်းလိုက်ရင်ဘယ်အားကစားသမားဘယ်နေရာဘယ်အနေထားရှိနေလဲဆိုတာကိုတောက်လျှောက်သိရနိုင်ပါတယ
်။တောင်းဆောင်ကနေရိုက်နေတဲ့ကင်မရာတွေကနေကွင်းထဲမှာကစားနေကြတဲ့ကစားသမားတယောက်ချင်းစီရဲ့ကောင်းခါခြေလက်စတဲ့နေရာ18နေရာကလှုပ်ရှားမှုတွေကိုနည်းပညာနဲ့ data point တွေအဖြစ်နဲ့အဆက်မပြတ်မှတ်တမ်းတင်နေပါတယ်။အခုနှစ်ကုန်ပိုင်းကျင်းပမဲ့ FIFA ကမ္ဘာဖလားဘောလုံးပွဲကြရင်တော့ဘောလုံးသမားတယောက်စီတိုင်းကို data point 29ခုအထိမှတ်တမ်းတင်နိုင်ဖို့အထိ FIFA ကမျှော်လင့်ထားပါတယ်
။ With the semi automated offside we get data points and these data points can be
လူကြုံမဖြစ်မဖြစ်စမ်းစစ်တဲ့နည်းပညာ SAOD ကကစားသမားတယောက်ချင်းစီရဲ့ကိုယ်လက်အနေထားပြောင်းနေသမျှကို data point data အမှတ်တွေအဖြစ်လိုက်မှတ်ထားတာမို့အဲ့ဒီအမှတ်တွေကိုကွန်ပျူတာရုပ်ပုံတွေအဖြစ်ပြောင်းလဲဖန်တီးနိုင်ပါတယ်။ဥပမာပြောရရင်ကစားသမားရဲ့ပခုံးကဘယ်နေရာမှာရှိနေလဲဒူးကဘယ်မှာရှိနေလဲဆိုတာကျွန်တော်တို့သိနိုင်ပါတယ်။အဲ့လိုလိုက်မှတ်ထားတဲ့ data အမှတ်တွေသုံးပြီးသုံးဘက်မြင်တရုတ်ပြမှုကိုကျွန်တော်တို့ဖန်တီးနိုင်ပါတယ်ဒီနည်းနဲ့ကစားသမားလူကြုံနဲ့ဘလောက်ထိလူကြုံမဖြစ်ခဲ့တယ်မဖြစ်ခဲ့ဘူးဆိုတာရှင်းရှင်းလင်းလင်းမြင်အောင်ကွန်ပျူတာရုပ်ပုံတွေနဲ့ပြသနိုင်ပါတယ်ဘောလုံးဝင်ထဲမှာပြတဲ့မျက်နှာပြင်ကျဲရုပ်မြင်တန်ကြားပေါ်မှာအဲ့ဒါကိုပြခြင်းအဖြစ်လူကြုံမကြုံဘာကြောင့်ဆုံးဖြတ်တယ်လဲဆိုတာဘောလုံးပရိသတ်တွေရှင်းရှင်းလင်းလင်းသဘောပေါက်သွားအောင်အသိပေးနိုင်ပါတယ်
အခုစမ်းသပ်နေတဲ့ SAOD နည်းပညာဟာ VAR စနစ်ကိုအစားထိုးတာမဟုတ်ဘဲတွဲသုံးနိုင်ဖို့ဖြစ်တယ်လို့ FIFA ကပြောပါတယ်။ဗီဒီယိုရိုက်ကူးထားတာကိုပြန်ကြည့်ပြီးဒိုင်းတွေအဆုံးဖြတ်ပေးနိုင်အောင်လုပ်ထားတဲ့ VAR စနစ်ကိုလက်ရှိဘောလုံးတင်းနစ်စားတဲ့ကစားပွဲတွေမှာတော်တော်လေးသုံးနေကြပါတယ်။ဂျိုင်းကဗီဒီယိုပြန်ကြည့်နိုင်ဖို့ပွဲကိုရက်ရက်ထားရတာမို့ပွဲချမ်းကြတယ်ဆိုတဲ့ဆော့ကတက်မှုတွေလည်းရှိပါတယ်။အခုလူကြံဘောဖြစ်မဖြစ်ဆိုတာကိုစမ်းစစ်ပေးနိုင်တဲ့ SAOD နည်းပညာကတော့အချိန်နဲ့တပြေးညီမှတ်တမ်းတင်တွက်ချက်ပေးနေတာဖြစ်လို့စက္ကန့်ပိုင်းအတွင်း VAR ပေါ်မှာဒိုင်သူကြီးကြည့်လို့ရအောင်ပြနိုင်ပါတယ်
။ For play this specific incident through the ball is actually received by the player on the far side of the field.
ဒီပြတ်တစ်ခုလေးကိုဒီကကြည့်မယ်ဆိုရင်ကွင်းစွန်နားမှာရှိတဲ့ကစားသမားကဘောလုံးကိုရောက်ပါတယ်။ဒီကစားသမားရဲ့ပခုံးကခန်းစစ်လိုင်းမှာရှိနေတယ်ဆိုတာကိုပြနေပါတယ်။ဘောလုံးပွဲဆက်ကစားနေကြတာနဲ့မြောက်ဘလုံးသမားရဲ့ကိုလက်အနေထားဘလို့ပြောင်းနေလဲဆိုတာကိုတောက်လျှောက်ကြည့်နေလို့ရပါတယ်
။ကွင်းထဲမှာတာမန်မျိုးလုံးနဲ့ရုပ်တရက်မမြင်နိုင်တာကိုနည်းပညာအကူအညီနဲ့ကွင်းကွင်းကွက်ကွက်မြင်အောင်လို့ SAOD နည်းပညာကပြပေးနိုင်ပါတယ်။ဒါပေမဲ့ ကစားပွဲမှာလူကျွန်ဘောဖြစ်တယ်မဖြစ်ဘူးဆိုတဲ့နောက်ဆုံးအဆုံးအဖြတ်ကတော့ကွင်းလေတိုင်းတွေနဲ့စီးကြက်တိုင်းတွေပေါ်မှာသာမူတည်ပါတယ်။ဤပညာကသူတို့ကိုပြက်ပြက်တသားဆုံးဖြတ်ချက်ချဖို့ပံ့ပိုးပေးတာဖြစ်တယ်လို့ FIFA ရဲ့ဒိုင်နိုဂျီးမြောက်ကော်မတီဥက္ကဋ္ဌကရှင်းပြပါတယ်
။ I know that someone conceded the robot offside it's not
တချို့က robot offside ဆက်ကပြောတဲ့လူကျွန်ဘောလို့ပြောနေကြတာကျွန်တော်သိပါတယ်။တကယ်ကကွင်းလေတိုင်းနဲ့တထောက်တိုင်းတွေကသာကစားပွဲနဲ့ပတ်သက်တဲ့အဆုံးဖြတ်ကိုပေးတာပါ။ဤပညာကတော့သူတို့ဘိုးဘီတိတိကျကျမြန်မြန်ဆန်ဆန်ဆုံးဖြတ်နိုင်ဖို့တံပိုးရှိတဲ့အထောက်အပံ့ပဲပေးတာဖြစ်ပါတယ်။အထူးသဖြင့်လူကျွန်ဘောဖြစ်တော်တော်လေးဆုံးဖြတ်ရခက်နေတဲ့အခြေအနေမျိုးတွေအတွက်ဤပညာနဲ့ပံ့ပိုးတာပါ
။တခြားဤပညာတွေသုံးရင်နောက်ဆုံးဆုံးဖြတ်ချက်ချနိုင်ဖို့ပုံမှန်အားဖြင့်အချိန်နည်းနည်းယူရပေမဲ့လူကျွန်ဘောဖြစ်မဖြစ်ဆက်အကူညီသုံးဆန်းစစ်တဲ့ SAOD ဤပညာကတော့စက္ကန့်ပိုင်းပဲကြာနိုင်တယ်လို့သူကပြောပါတယ်။လူကျွန်ဘောဟုတ်မဟုတ်ဒိုင်းကဘာကိုကြည့်ပြီးဆုံးဖြတ်တယ်လဲဆိုတာ3စက္ကန့်အတွင်းကိုင်းထဲကလူတွေသိနိုင်မြင်နိုင်အောင်လို့ကွန်ပျူတာဖန်တီးရုပ်တွေနဲ့ပြသပေးနိုင်တဲ့ဒီနည်းပညာကိုအခု2022ခုနှစ်ထဲ FIFA season ကျင်းပသည့်ဘောလုံးပွဲတိုင်းမှာစမ်းသပ်သုံးနေပါတယ်။ဒီနှစ်ကကတားမှာကျင်းပတော့မယ့်ကမ္ဘာဖလားဘောလုံးပွဲတွေမှာအပြည့်အဝအသုံးမချခင်အထိ SAOD နည်းပညာကိုကောင်းတဲ့ထက်ကောင်းအောင်ကြိုးစားနေကြတာဖြစ်တယ်လို့ပြောပါရရှင်ကျွန်မစွန်မြတ်မောမှာ
မဆုမြမွန်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်နားတော်တာဆင်ရမယ့်အစီအစဉ်တစ်ခုကတော့ကဘာတလောကထူးထူးခြားခြားစိတ်ဝင်စားစရာအကြောင်းတွေကိုစူးစီးတင်ပြထားတဲ့တက်တန့်ရောင်သတင်းလောအစီအစဉ်ဖြစ်ပါတယ်မတ်အေးတန်တာကျော်အစီအစဉ်တင်ဆက်တာပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရေးစီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာမှာပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါကိုဗစ်ကပ်ဘေးကာလခက်ခဲခဲရိုက်ကူးထားတဲ့မင်းသားထောင်ခရုစ်ရဲ့တော့ကန်ရုပ်ရှင်နောက်ဆုံးကားကိုမေလမှာကင်းရုပ်ရှင်ပေါ်တော်မှာပြသမှာဖြစ်ပါတယ်အလုံးကမျောလင့်တကြီးဖြစ်နေတဲ့ Top Gun ဒီနောက်ဆုံးရုပ်ရှင်ကတော့ Top Gun မူလရုပ်ရှင်ကအဆက်ဖြစ်ပြီးတော့မင်းသား Tom Cruise ရဲ့အမှုပညာတက်တန်းကိုလည်းအဲ့ဒီရုပ်ရှင်ပွဲတော်မှာပြန်ပြောင်းပြီးတော့ကြီးရှုနိုင်ကြမှာဖြစ်ပါတယ
် You think up there you're dead believe me
My dad believed in you I'm not going to make the same mistake
I was not coming back from this.
Those are your pilots. Anything happens to them.
Smoke in the air! Smoke in the air!
You'll never forgive yourself.
No turning back now.
Maverick ဆိုတဲ့လေယာဉ်မှုဇယုံနဲ့ရုပ်ရှင်ပိတ်ကားပေါ်မှာအောင်မြင်မှုရခဲ့တဲ့မူရင်း Top Gun ရုပ်ရှင်တင်ပြီးအခု36နှစ်အကြာမှာအခုသူ့နောက်ကဇလန်တွေလိုက်လာတာပါရုပ်ရှင်ယုံတွေမှာတော့မေလ25ရက်နေ့မှာစပြီးပြသမှာဖြစ်ပါသေးတယ်။အသက်59နှစ်ရှိပြီဖြစ်တဲ့မင်းသား Tom Cruise 1992ခုနှစ်တုန်းကသူ့ရဲ့ရုပ်ရှင် Far and Away ကိုကင်းရုပ်ရှင်ပွဲတော်မှာပြသတော့အဲဒီရုပ်ရှင်ပွဲတော်ကိုနောက်ဆုံးရောက်လာခဲ့တာဖြစ်ပါသေးတယ်။အခုနောက်သူ230တကြီးကြာတဲ့အချိန်2022မေလ18ရက်နေ့မှာ Tom Cruise ကိုသူ့ရဲ့ဘဝတသက်တာအမှုပညာစွမ်းဆောင်မှုတွေအတွက်ကင်းရုပ်ရှင်ပွဲတော်ကအထူးဂုဏ်ပြုမှာဖြစ်တယ်လို့ပွဲစီစဉ်သူတွေကကြေညာချက်မှာပြောထားပါတယ်။အဲ့ဒီခဏမှာမင်းသား Tom Cruise ကသတင်းတော့ DDR Alush နဲ့စစ်မော်မှာအမေးဖြေပြုလုပ်မှာဖြစ်ပြီးတော့ Top Gun Maverick ရုပ်ရှင်ကားတွေကြည့်ကြဖို့အတွက် Palladi Festival ကင်းရုပ်ရှင်ပွဲတော်ကျင်းပရာပွဲတော်ခန်းမှာလေကားတစ်တစ်ကိုကြော့ဖြတ်ပြီးတော့လာရောက်မယ်လို့ကြေညာချက်မှာပြောထားပါတယ်။ပြင်သစ်နိုင်ငံကဒီနှစ်ကျင်းပမဲ့85ကြိမ်မြောက်ကင်းရုပ်ရှင်ပွဲတော်ကမေလ18ရက်နေ့ကနေ28ရက်နေ့ထိကျင်းပမှာဖြစ်ပါလိမ့်ရှင်။ထိုင်ဝမ်ကျွန်းကလူငယ် streetwear fashion designer တမ်မော်ဝမ်မေလ26ရက်နေ့တုန်းကထိုင်ပေမြို့တော်မှာ fashion show လုပ်တော့သူ့ပွဲမှာ world peace ကမ္ဘာငြိမ်းချမ်းရေး pray for ukraine ကိုစူတောင်းမြစ်တာပို့တာနေပါတယ်ဆိုတဲ့စလုံးတွေကိုနောက်ခံနေရမှာစာတန်းထုတ်ပြီးတော့ Ukraine နိုင်ငံနဲ့တသားတဲ့ရက်ဒီကြောင့်ကိုသူ့ရဲ့ fashion show မှာပြသွားခဲ့ပါတယ်။ဂျာမနီနိုင်ငံ Berlin မြို့တော်မှာအခြေစိုက်တဲ့ designer Damon Wan က Taipei ကိုတလောကပဲပြန်ရောက်လာတာဖြစ်ပြီးဒီ show ကျင်းပချိန်မှာတော့တီးတန့်ခွဲနေရပြီးတော့ grand win ဝင်နေရတာပါ။သူကသူ့ရဲ့ fashion show ပြီးတဲ့နောက် video သတင်းစကားပိုင်းနဲ့ Ukraine က ရုရှားကျူကျော်စစ်အကြောင်းပြောသွားခဲ့ပါတယ
်
စစ်ပွဲစကလေးကယူကရိန်းဒုက္ခသည်တွေဘယ်လင်ဘူရာကြီးကိုဇက်တိုက်ရောက်လာနေကြတာမြင်ရတာတကယ်ဝမ်းနည်းစရာကောင်းပါတယ်ကြည့်ရတာတကယ်ကိုခံစားရပါတယ်အခုဥရောပမှာဖြစ်နေတဲ့အခြေအနေပါစစ်ပွဲအမြန်ပြီးဆုံးသွားပါစေလို့သူကဆုတောင်းသွားပါတယ်ထိုင်ဝမ်မှာကျင်းပနေတဲ့ထိုင်ဝမ်ဖက်ရှင်သတင်းဘက်ကမလ23ရက်နေ့ကစတင်ကျင်းပပြီးတော့28ရက်နေ့တနင်္လာနေ့ကပဲပြီးဆုံးသွားခဲ့တာဖြစ်ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find us ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတနာကျော်စီစဉ်တင်ဆက်တဲ့တနရောင်သတင်းလောအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
ရုရှားဟာယူကရိန်းအရှေ့ပိုင်းဒေသမှာနောက်ထပ်ထိုးစစ်ဆင်နွှဲဖို့အတွက်ဆက်လုပ်လာနိုင်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီရဲ့သတိပေးချက်မတိုင်ခင်မှာပဲရုရှားကသူတို့ဟာယူကရိန်းရဲ့လေကြောင်းကာကွယ်ရေးစနစ်အများအပြားကိုဖျက်ဆီးပစ်ခဲ့တယ်လို့တနင်္လာနေ့မှာပြောကြားလိုက်ပါတယ်ရုရှားရဲ့မစ္စိုင်းထုံးတွေကိုပစ်ချဖို့အတွက်လိုအပ်တဲ့လက်နက်ကိရိယာအပါအဝင်စီးရဲအကူအညီတွေထပ်ပြီးပေးချဖို့ယူကရိန်းသမ္မတဇယ်လန်စကီကအမေရိကန်နဲ့သူ့မဟာမိတ်တွေအထူးသဖြင့်တောင်ကိုရီးယားကိုပန်ကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားပေါ်အိန္ဒိယဘက်ကပြက်ပြက်သားသားဆောင်ရွက်ဖို့အတွက်အမေရိကန်ကတွန်းအားပေးနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဟာတနင်္လာနေ့မှာအွန်လိုင်းကနေတွေ့ဆုံခဲ့ကြပါတယ်။အိန္ဒိယအနေနဲ့ရုရှားစီကရေနံလောင်စာစွန့်ရင်ကိုတိုးပြီးမဝယ်ဖို့သမ္မတဘိုင်ဒန်ကပြောခဲ့တယ်လို့အမေရိကန်နေနဲ့အိန္ဒိယမှာတခြားစွန့်ရင်တွေပါရလာအောင်ကူညီဖို့အသင့်ရှိတယ်လို့ပြောကြားခဲ့ကြောင်းလဲသမ္မတအင်ဂျူပြောခွင့်ရဂျန်ဆာဂီကပြောပါတယ်ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲအတွင်းအကြမ်းဖက်မှုတွေတိုးလာနေချိန်မှာပဲယူကရိန်းအမျိုးသမီးတွေနဲ့ကလေးငယ်တွေပေါ်မှာလိင်မှုအကြမ်းဖက်မှုအာရမပြုချက်မှုနဲ့လူကုန်ကူးမှုအန္တရာယ်တွေတိုးလာနေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်ဒီလိုဆွဆွဲပြောကြားချက်တွေအတွက်တရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရှိလာစေရအတွက်ဒီကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ရမှာဖြစ်ကြောင်းကုလသမဂ္ဂအမျိုးသမီးရေးရာအမှုဆောင်ဒါရိုက်တာဆိုင်မန်ဘဟော့စ်ကလုံခြုံရေးကောင်စီမှာတင်ပြခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအခြေအနေဆုပ်ယုပ်ကျဆင်းလာနေပြီးအထူးသဖြင့်နိုင်ငံအရှိတောင်ပိုင်းနဲ့အနောက်မြောက်ပိုင်းကလက်ရှိတိုက်ပွဲတွေကြောင့်အရက်သားတွေဒုက္ခရောက်နေရဆဲပဲလို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးကတနင်္လာနေ့မှာပြောပါတယ်။ဥယျာဉ်ဆန့်ခွာထွက်ပြေးနေရသူ6သိန်းကျော်ရှိနေတဲ့အပြင်အိန္ဒိယနိုင်ငံတွေကိုထွက်ပြေးခဲ့ကြသူက3000ခွဲကျော်ရှိနေတယ်လို့ပြောပါတယ
်။သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ဘက်အတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Tony Pollon နဲ့ Derek Smith တို့ဖြစ်ပါတယ်။ကျွန်တော်တို့ VOA ရဲ့အင်္ဂါနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။သောတာရှင်မြန်မာပြည်သူပြည်သားအားလုံးလည်းဘေးအန္တရာယ်ကင်းကွာကြပါစေ။ကျွန်တော်တို့ကို VOA ကိုနားသောတာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်တို့ဒီကနေ့အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့မှာစီစဉ်မှုအဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။
This program has come to you from the Voice of America, Washington.